Welcome to the Voice of America in Burmese.
တော်ရရှိမြတ်တာချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American တန်ရဲ့အောက်တိုဘာ1ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကနေဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ကတော့ငင်းကြေးပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုငိမ့်ချန်းအေးနဲ့ပဲအတူတင်ပြပေးမှာပါသတင်းအနေနဲ့မှဆိုလို့ရှိရင်အမေရိကန်အောက်လွှတ်တော်မှာအစိုးရအသုံးစရိတ်ဘတ်ဂျက်အတွက်ရေတို45ရက်စာအတည်ပြုလိုက်ပြီဖြစ်ပါတယ်ရုရှားသိမ်းပိတ်ထားတဲ့နယ်မြေတွေအတွင်းဒီလအစိုးပိုင်းကလုတ်ခဲ့တဲ့ရွေးကောက်ပွဲတွေကနိုင်ငံတကာစံချိန်နဲ့ညီတယ်လို့သမ္မတပူတင်ကတော့ပြောဆိုပါတယ်အီရန်နိုင်ငံမှာတော့တောက်ကြံနေဆန္ဒပြခဲ့သူတွေကိုလိုက်လံဖမ်းဆီးရမှာအခုခါဆိုရင်အယောက်50ကျော်လောက်အဖမ်းခံထားရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပ
ါဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
အခုလိုတင်လိုက်တော့ဟိုရှုရပြောင်းကသရိတ်တွေကလည်းဒီလိုသောက်ဝနေရည်နဲ့မပြောမပြတဲ့အောင်ကိုတော့ရောက်ကြတယ်အဲ့ဒါလူတိုင်းမှာပဲကိုတယောက်တည်းမဟုတ်ပါဘူးသူက
မော်ပြီကလူအခွင့်အရေးအခြေအနေတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်မှာရင်းနှီးမြေကဝင်ဝင်မဲ့နေသူတွေအကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။တခါအာဆီယံပထမဆုံးရေတပ်ပူးတွဲဆေးလေ့ကျင့်မှုကိုတရုတ်ရဲ့နဲ့ရေပိုင်နဲ့အငင်းပွားနေတဲ့နေရာမှာလုပ်ခဲ့တဲ့အကြောင်းအာရှနိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါ။နောက်ဥတုမောင်တန်းရဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်။ဒါတွေပြင်ပြည်တွင်းလေယာစီးပွားသတင်းတွေနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအပတ်စဉ်အစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်ပေးသွားဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူကျွန်တော်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရအသုံးစရိတ်ဘတ်ဂျက်အတွက်ရေတိုး45ရက်စာခွင့်ပြုဖို့အဆိုကိုစနေနေ့ကအောက်လွှတ်တော်မှာမဲခွဲရမှာ335မဲကန့်ကွက်မဲ62မဲနဲ့အတည်ပြုလိုက်နိုင်ပါတယ်ဒါကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အရေးယာယီရှောင်ရှားနိုင်မယ့်အလားအလာရှိလာပါတယ်အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အခုဆုံးဖြတ်ချက်မူကြမ်းကိုအထက်လွှတ်တော်မှာဆက်လက်မဲခွဲအတည်ပြုရအောင်မှာပါဒေသစံတော်ချိန်စနေနေ့ညတကောင်မတိုင်ခင်လွှတ်တော်နေရာလုံးကအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကအချိန်မီလက်မှတ်ရေးထိုးအတည်ပြုနိုင်ရင်တော့အစိုးရဘတ်ဂျက်45ရက်စာရည်ရွယ်ရရှိပြီးလုပ်ငန်းတွေရပ်ဆိုင်ရမယ့်အရေးယာယီရှောင်ရှားနိုင်မှာဖြစ်ပါတယ်ဒီကရတဲ့တောက်ကြနေမှာအောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကဘတ်ဂျက်ကို၈နှစ်စာအတွက်တင်ပြခဲ့တာမအောင်မြင်ခဲ့ပြီးဖြစ်တဲ့နောက်စနေနေ့မှာနီးနာပြောင်းပြီး45ရက်စာရေတိုဘတ်ဂျက်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီ45ရက်စာကာလတိုဘတ်ဂျက်ထဲမှာယူကရိန်းကိုထောက်ပံ့ရေးကိစ္စခြံလှပ်ထားခဲ့ပေမဲ့မူကြမ်းကို Republican အမတ်တွေထက် Democrat အမတ်အများစုကထောက်ခံခဲ့ပါတယ်။ကျွန်တော်တို့ဟာလုပ်ရမယ့်အလုပ်တွေကိုဆက်လုပ်သွားမှာပါအစိုးရကိုဆက်လက်ပြီးအလုပ်လုပ်နိုင်အောင်လုပ်သွားမှာပါလို့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကတောက်ကြနေမတပိုင်းလွှတ်တော်အစည်းအဝေးအပြီးမှာပြောဆိုခဲ့ပါတယ်မက္ကဆီကိုနယ်စပ်လုံခြုံရေးယူကရိန်းစစ်ပွဲကူညီထောက်ပံ့ရေးဆင်းရဲတဲ့အမေရိကန်နိုင်ငံသားတွေကိုကူညီထောက်ပံ့ရေးစတာတွေအပါအဝင်စန္ဒလစာအသုံးစရိတ်ဘတ်ဂျက်ကိုတင်ပြတောင်းခံခဲ့ပေမဲ့အထူးသဖြင့်ရှေးဦးဆွဲ Republican အမတ်တွေကမထောက်ခံတဲ့အတွက်အတည်မပြုနိုင်ဖြစ်နေတာဖြစ်ပါတယ်
ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းဒေသ၄ခုမှာအခုလအစောပိုင်းကချေပခဲ့တဲ့ဒေသနာရွေးကောက်ပွဲတွေကိုနိုင်ငံတကာစံညုံးတွေနဲ့အညီအပြည့်အဝလှုပ်ဆောင်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာပြောပါတယ်။အရှိတ်အချက်ကဒွန်ညက်လူဟန့်ဇပူရီရှီးယားနဲ့ကာဆွန်ဒေသတွေကိုသိမ်းပိုက်ခဲ့တဲ့ပထမဆုံးနှစ်ပတ်လည်နေ့ထိမ့်မတ်မင်းကုန်းမှာသမ္မတပူတင်ကအခုလိုမှတ်ချက်ပြုတာပါ။ရုရှားအာဏာရပါတီကမဲအများဆုံးရခဲ့တယ်လို့ရုရှားဘဟုရွေးကောက်ပွဲကော်မရှင်ကိုကူးကပြီးလဲပူတင်ကပြောပါတယ်။ယူကရိန်းဘက်ကတော့ရုရှားတရားမဝင်ထိန်းချုပ်ထားတဲ့နယ်မြေတွေမှာမနစ်ကလုတ်ခဲ့တဲ့လူလူဆန္ဒခံယူပွဲနဲ့မကြာသေးမီကလုတ်ခဲ့တဲ့ရွေးကောက်ပွဲတွေကိုအတုအယောင်ဖြင့်ရှုတ်ချခဲ့ပါတယ်။ဒီပြိုင်နက်မှာပဲရုရှားနဲ့ယူကရိန်းနှစ်ဖက်မှာတိုက်ပွဲတွေကလည်းပြင်းထန်နေပြီးယူကရိန်းထိန်းချုပ်ထားတဲ့ဇပူရီရှီးယားအရှေ့မြောက်ပိုင်းကမတီဗီကာယွာမှာစနေနေ့ကဒုံးကျည်နှစ်စင်းကျခဲ့လို့လူ၅ဦးဒဏ်ရာခဲ့ကြောင်းအုပ်ချုပ်ရေးမှူးကသတင်းထုတ်ပြန်ပါတယ်။ဒါပြင်အိုဒက်ဆာမိုက်ကိုလက်ဗီနီစီယာပြည်နယ်တွေမှာလည်းတောက်ကြံညာဘက်ကအီရန်လုတ်အသေးကန်ကာမီကာဆေတိုက်ခိုက်ရေးဒရုန်းအစင်း40နဲ့တိုက်ခတ်ခဲ့ပြီးအဲ့ထက်ကအစင်း30ကိုယူကရိန်းလေကြောင်းကာဝယ်ရေးကပစ်ချနိုင်ငံကြောင်းယူကရိန်းလေတပ်ကစနေနေ့မှာပဲသတင်းထုတ်ပြန်ပါတယ်။ရူမေးနီးယားနယ်စပ်ဘက်ချမ်းမှာတော့ရုရှားဘက်ကညာလုံးဘက်ဒရုန်းတွေနဲ့တိုက်ခိုက်မှုတွေအတွင်းရူမေးနီးယားလေပိုင်နက်ကိုရုရှားဒရုန်းတွေ ကျူးကျော်ဝင်ရောက်လာနိုင်ခြင်းရှိတယ်လို့စစ်တပ်ရေဒါတွေကထောက်လန်းရခဲ့ကြောင်းရူမေးနီးယားကာဝေးရေးဝန်ကြီးဌာနကစနေနေ့မှသတင်းထုတ်ပြန်ပါတယ်ဇူလိုင်လလယ်မှာပင်လယ်နဲ့ကောက်နှံသဘောတူညီချက်ကနေရုရှားနှုတ်ထွက်ပြီးနောက်မှာယူကရိန်းဟာနေတိုအဖွဲ့ဝင်ရူမေးနီးယားနိုင်ငံကိုဖျက်ပြီးကောက်နှံတင်ပို့နေရမှာရုရှားဘက်ကလည်းအဲ့ဒီလမ်းကြောင်းမှာရှိတဲ့ဒန်းယူမြေကမ်းတစ်လျှောက်ယူကရိန်းစစ်ကမ်းတွေနဲ့ဂိုဒေါင်တွေကိုပိတ်မတ်ထားပြီးတိုက်ခိုက်မှုတွေလုပ်နေရတယ်ဖြစ်ပါတယ်ညာ
အမေရိကန်ပြည်ထောင်စုဟာ Empire of Light မူသားတွေပြည့်နေတဲ့ Empire လို့တရုတ်အစိုးရကစနေနေ့ကဆွဆွဲပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ကြာတာပတိနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာထဲမှာတရုတ်ဟာဒေါ်လာတန်းထောင်နဲ့ချီအကုန်ခံပြီးကမ္ဘာအနှံ့မမှန်ကန်တဲ့သတင်းတွေပြန့်နှံ့အောင်လုပ်နေတယ်လို့ဆွဆွဲခဲ့ပြီးနောက်တရုတ်အစိုးရကအခုလိုတံပြန်ဆွဆွဲလိုက်တာဖြစ်ပါတယ်တရုတ်အစိုးရဟာတရုတ်ပြည်နဲ့တရုတ်ကွန်မြူနစ်ပါတီရဲ့ဥဆောင်မှုကောင်းကြောင်းတွေကိုဝါဒဖြန့်နေတဲ့အချိန်ထဲမှာပဲစင်စာဖြတ်တောက်မှုတွေနဲ့မဟုတ်မမှန်ဖန်တီးထားတဲ့သတင်းတွေဝါဒဖြန့်တာတွေဖြန့်နိုင်မှုအတွက်ငွေချေးအမြောက်အများသုံးစွဲနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်အောက်ရှိကမ္ဘာလုံးဆိုင်ရာထိတွေ့ဆက်ဆံရေးသုတေသနအဖွဲ့ Global Engagement Center GEC ကထုတ်ပြန်တဲ့အစီရင်ခံမှာခန်းစာမှာဆွဆွဲထားပါတယ်ဒါတွေကိုတားဆီးတာတွေမလုပ်ဘူးဆိုရင်ရေရှည်မှာဒီမိုကရေစီတံပိုးတွေထိခိုက်လာနိုင်တယ်လို့ GEC ဌာနရဲ့အကြီးအကဲကပြောဆိုပါတယ်တရုတ်အစိုးရကတော့အစိုးရခန်းစာဟာတရင်မှာအချက်လက်မှားတွေကိုအခြေခံထားတာဖြစ်တယ်လို့တုံ့ပြန်ပြောဆိုပြီးအမေရိကန်ကသာကမ္ဘာလုံးဆိုင်ရာတရင်နယ်ပယ်ကိုလက်နက်သဖွဲ့အသုံးပြုနေတာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူကဆွဆွဲပြောဆိုတာကိုတရုတ်အစိုးရပိုင်ဇင်ဟွာတရင်ဌာနကဖော်ပြပါတယ်တရုတ်ဟာသူ့ရဲ့ရည်ရည်ချက်ကိုစန့်ကျင်တဲ့သတင်းတွေလူအခွင့်အရေးသတင်းတွေကိုအမျက်ဖိနှိပ်လိုက်ရှိတယ်လို့အမေရိကန်ကဆွဆွဲပြီးဝီဂါမွတ်စလင်တွေရှိရာရှင်ကျန်းဒေသကလူအခွင့်အရေးကိစ္စကိုဥပမာပေးထားပါတယ်တရုတ်ကတော့ဒီဆွဆွဲချက်ကိုညှဉ်းဆဲပြီးတရုတ်ရဲ့ရှင်ကျန်းဒေသမူဝါဒကိုအထင်အမြင်လွန်မောင်းအောင်လိန်ညာဖန်တီးနေတာဖြစ်တယ်လို့သာတုံ့ပြန်ထားပါတယ
်စီးပွားရေးရုန်းကန်နေရတဲ့တရုတ်နိုင်ငံကစက်ရုံအလုပ်ရုံတွေမှာတရားဝင်စစ်တမ်းအရ6လအတွင်းပထမဆုံးအကြိမ်ဖြစ်ထုတ်လုပ်မှုတိုးမြင့်လာခဲ့လို့စီးပွားရေးမှာအပေါင်းလက္ခဏာတွေတွေ့မြင်လာရပါတယ်ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးအင်အားရှိတဲ့တရုတ်နိုင်ငံမှာကိုဗစ် -19 ကူးစက်ရောဂါဖြစ်ပွားပြီးနောက်စီးပွားရေးနှေးကွေးနေရာကနေတဖြည်းဖြည်းပြန်လည်တိုးတက်လာနေတဲ့နောက်ထပ်လက္ခဏာတရက်လည်းဖြစ်ပါတယ်။စနေနေ့မှာတရားဝင်ထုတ်ပြန်ချက်တွေအရလစဉ်ဝယ်ယူမှုအညွန့်ကိန်းတရာမှတ်ရှိရမှာဩဂတ်လတုန်းက 49.8 မှတ်ရှိခဲ့ပေမဲ့စက်တင်ဘာမှာတော့ 50.2 မှတ်ထိတက်လာတာကိုတွေ့ရပါတယ်။50အထက်ကိန်းကနန်းကထုတ်လုပ်မှုတွေတိုးလာတာကိုညွှန်ပြနေတာပါ။ပေါင်းဆက်အညွန့်ကိန်းမှာလည်း51.3 ကနေ52အထိတက်လာပါတယ်။ထုတ်လုပ်မှုကုန်အမှားစာအသစ်နဲ့အလုတ်ကင်အားလုံးမှာဩဂတ်လကစတင်ပြီးမြင့်တက်လာနေတဲ့ဆိုပါတယ်။ဆက်ယုံထွက်ကုန်တဲ့လက်နီရောင်းချမှုတွေအပါအဝင်တချို့ကဏ္ဍတွေမှာလည်းပြန်လည်ဥမော်လာမဲ့လက္ခဏာရပ်တွေကိုတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့စီးရင်ဌာနရဲ့အကြီးတန်းစီးရင်ပညာရှင်ချောင်ချင်းကတော့ကုန်ထုတ်လုပ်မှုလုပ်ငန်းနယ်လမ်းထူဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခက်အခဲတချို့နဲ့ရင်ဆိုင်နေရဆဲဖြစ်ကြောင်းပြောပါတယ်။တရုတ်နိုင်ငံရဲ့အိုးအိမ်ချမ်းမြေလုပ်ငန်းကလည်းအကျပ်ဆိုင်နေဆဲဖြစ်လို့စီးပွားရေးတိုးတက်မှုပေါ်ထိခိုက်နေပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးက2023ခုနှစ်ဒုတိယသုံးလပတ်မှာ 6.3 ရာခိုင်နှုန်းနဲ့တိုးတက်နေပြီးဒါဟာမနစ်ကခံမှန်းထားတဲ့9ရာခိုင်နှုန်းအထက်တိုးတက်ဖို့ကိုတော့အမီဖို့တော်လို့နေသေးပါတယ်တရုတ်နိုင်ငံမှာပြည်မြလူငယ်လှုပ်သား9ဦးမှာ2ဦးနှုန်းနဲ့စံချိန်တင်လှုပ်လက်မဲ့ဖြစ်နေပြီးဒါကစားသုံးသူတွေရဲ့ဝယ်လိုအားကိုလည်းထိခိုက်နေတာဖြစ်ပါတယ်
ဖန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်အီရန်နိုင်ငံဘလူးချီစတန်နဲ့စစ်စတန်ဒေတာတဲကမြို့ကြီးတွေမှာတောက်ကြနေကဆန္ဒပြပွဲတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းပြီးနောက်ဖမ်းဆီးခံရသူအရေအထွက်ဟာစနေနေ့အထိဆိုလို့ရှိရင်50ယောက်ရှိသွားပြီလို့အီရန်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကပြောဆိုပါတယ်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တဲ့ဇဟီဒန်ကက်ရှ်မီဟာစတန်မီရာဂျီဗာမြို့တွေမှာဖမ်းခံခဲ့တဲ့ခဲ့ရတာဖြစ်ပြီးအဖမ်းခံရသူတွေထဲမှာတဝက်လောက်ကအသက်16နှစ်ကနေ30အကြာလူငယ်တွေဖြစ်တယ်လို့လူအခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Harvest ဖွဲ့ရဲ့ website မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ 2022 ခုနှစ် စက်တင်ဘာလ တုန်းက Islamic ခေါင်းစည်းပေါ်မှာမချုံလို့ဖမ်းဆီးခံရခြင်း အတွင်း သေဆုံးခဲ့တဲ့ အမျိုးသမီးငယ် Marsha Amini ကိစ္စ အကြောင်းပြုပေါ်ပေါက်ခဲ့တဲ့ ဆန္ဒပြပွဲတွေရဲ့ နှစ်ပတ်လည်အဖြစ် ပြီးခဲ့တဲ့ တောက်ချာနေ့က ဆန္ဒပြပွဲတွေ ဝေးပြုဆူတောင်းပွဲတွေ လုပ်ခဲ့ရမှာ Iran အစိုးရ လုံခြုံရေး တပ်ဖွဲ့တွေက အကြမ်းဖက် နှိမ်နှင်းခဲ့တာ ကြောင့် ဆန္ဒပြသူတွေ နဲ့ အထိကရုံးတွေ ဖြစ်ခဲ့ပါတယ်။ မြေယူဘုံတွေက အငွေ့တွေကိုရှူရှိုင်းမိပြီး နိုင်ငံသားတချို့ တရားရတဲ့သတင်းတွေနဲ့ ဓာတ်ပုံတွေမှာ ပေါ်ထွက်လာသလိုလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူအကြအထိကရုံးတွေအတွင်းကလေးငယ်ရှိဦးအပါဝင်လူ 29 ဦးထက်မနည်းဒဏ်ရာရရှိခဲ့တဲ့အကြောင်း Helvash အဖွဲ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ 2022 ခုနှစ် စက်တင်ဘာလ 30 ရက်နေ့က ဇဟီဒံမြို့မှာဆန္ဒပြသူအများအပြားသေဆုံးခဲ့တဲ့ နှစ်ပတ်လည်အဖြစ် Bloody Friday ဇဟီဒံမြို့ကသွေးစွန်းနဲ့တောက်ကြနေဆိုပြီး မျိုးကန်တွေကဆန္ဒပြခဲ့တာဖြစ်ပါတယ်။ဒီလူသားမှုကျူးလွန်ခဲ့သူတွေကိုအရေးယူပေးဖို့ပြည်သူတွေကလိုလားပါတယ်လို့စူတောင်းပွဲမှာပါဝင်ခဲ့သူတွေကပြောဆိုပါတယ်။
ပါကစ္စတန်မှာစစ်သွေးကြွတွေရဲ့တိုက်ခတ်မှုတွေမြင့်တက်နေပြီးအခုနှစ်ပထမ6လအတွင်းလုံခြုံရေးတပ်ဖွဲ့ဝင်နေတဲ့အရက်သား900ကျော်သေဆုံးခဲ့ကြောင်းစနေနေ့ကထုတ်ပြန်တဲ့သုတေသနနဲ့လုံခြုံရေးလေ့လာရေးစင်တာ CRSS ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။အစ္စလာမဘတ်အခြေစိုက်လွတ်လပ်အဖွဲ့ကိုကင်းတဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ CRSS ရဲ့လေ့လာချက်အရ ဒီနှစ်ထဲအကြမ်းဖက်တိုက်ခိုက်မှုကြောင့်သေဆုံးမှုအရေအတွက်ဟာ 2022ခုနှစ်နဲ့ရှင်ရင်19ရာခိုင်နှုန်းတိုးလာပြီးအာဖဂန်နစ္စတန်နဲ့ထိစပ်နေတဲ့ပါကစ္စတန်ရဲ့ပြည်နယ်နှစ်ခုမှာအသေးအပြောက်အားလုံးရဲ့ 92ရာခိုင်နှုန်းရှိခဲ့တယ်လို့ဆိုပါတယ်။2023ခုနှစ်ရဲ့ပထမ6လမှာပါကစ္စတန်လုံခြုံရေးတပ်ဖွဲ့ဝင် 386 ဦးထက်မနည်းသေဆုံးခဲ့ပြီးအဲ့ဒီထဲမှာစစ်တပ်တပ်ဖွဲ့ဝင် 139 ဦးနဲ့ရဲတပ်ဖွဲ့ဝင် 208 ဦးပါဝင်ကသေဆုံးမှုအားလုံးရဲ့ 36 ရာခိုင်နှုန်းရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ သေဆုံးသူတွေထဲမှာပါကစ္စတန်စစ်တပ်ရဲ့ကြီးကြပ်ကိုကဲမှုအောက်ကပြည်သူ့စစ်အရန်တပ်ဖွဲ့ဝင် 33 ဦးလဲပါဝင်ကြောင်းအစီရင်ခံစာကဆိုပါတယ်။ဒါပေမဲ့ပါကစ္စတန်စစ်တပ်ရဲ့ထုတ်ပြန်ချက်တွေကို VOA ကစူးစိထားတဲ့အချက်လက်တွေအရတော့ဒီနှစ်ထဲမှာအကြမ်းဖက်မှုနှိမ်နင်းရေးစစ်ဆင်ရေးတွေနဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေအတွင်းစစ်သားနဲ့စစ်တပ်အရာရှိ 214 ဦးသေဆုံးကြောင်းတွေ့ရှိရပါတယ်။ပါကစ္စတန်ကအကြမ်းဖက်မှုအများစုအတွက် ISK လို့အမည်ရတဲ့ခိုရာဆန်အစ္စလာမစ်အကြမ်းဖက်အဖွဲ့ရဲ့ဒေသဆိုင်ရာအဖွဲ့ကွဲဖြစ်တဲ့ TTP Pakistan Taliban အဖွဲ့နဲ့ဘလူချစ်စတန်အခြေစိုက်ဘလူခွေထွက်ရေးသမားစစ်သွေးကြွတွေကိုမကြာခဏအပြစ်တင်လေးရှိပါတယ်များ။
El Nino သမုဒ္ဒရာရေနွေးစီးကြောင်းနဲ့ဆက်စပ်တဲ့ရာသီဥတုဖြစ်စဉ်ကြောင့်အိန္ဒိယနိုင်ငံမှာ 2018 ခုနှစ်နောက်ပိုင်းမိုးအကျဉ်အနည်းဆုံးရွာသွန်းခဲ့ပြီးပြီးခဲ့တဲ့ဩဂုတ်လဟာရာစုနှစ်တစ်ခုကျော်အတွင်းအချောက်သွေဆုံးကာလဖြစ်ခဲ့တယ်လို့အိန္ဒိယအစိုးရပိုင်းမိုးလေဝသဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်။ ပြည်တွင်းထုတ်လုပ်မှုတန်ဖိုး3ထရီလီယံလောက်ရှိတဲ့အိန္ဒိယမှာစိုက်ပျိုးရေးမြေချောင်းအင်းအိုင်တွေနဲ့ရေသိုးလောင်မှုတွေအတွက်လိုအပ်တဲ့ရေပမာဏရဲ့ 80 ရာခိုင်နှုန်းလောက်ဟာမုတ်တုံမိုးကနေရရှိတာဖြစ်ပါတယ်။အိန္ဒိယရဲ့စိုက်ပျိုးမြေတစ်ဝက်လောက်ကိုဆယ်ရေမပေးနိုင်တဲ့အတွက်မုတ်တုံမိုးဟာစိုက်ပျိုးရေးကဏ္ဍအတွက်ပိုပြီးအဓိကကျနေပါတယ်။မိုးရွာသည်မိုးရွာသွန်းမှုနှဲပါတဲ့အတွက်တကြားပဲဆန်တဲ့ဟင်းသီးဟင်းရောက်တယ်လေအထွက်နေတာကြောင့်ဈေးတွေကြီးပြီးအထွေထွေစားတောက်ကုန်ဈေးနှုန်းတွေတက်လာနိုင်ပါတယ်။မိုးရွာသည်ဖြစ်တဲ့ဇွန်လကနေစက်တင်ဘာလအတွင်းမိုးရေချိန်ဟာ2018ခုနှစ်နောက်ပိုင်းအနည်းဆုံးဖြစ်ပြီးဒီနှစ်မိုးရွာသည်မှာရွာသွန်းမှုဟာ400ခန့်နှုန်းရော့ချခဲ့တယ်လို့အိန္ဒိယမိုးလေဝသဌာန IMD ကဖော်ပြပါတယ်။ဩဂုတ်လကအချောက်သွေဆုံးဖြစ်ပြီးမိုးရွာသွန်းမှု36ရာခိုင်နှုန်းအထိရော့ချခဲ့ပါတယ်။ဒါပေမဲ့လည်းစက်တင်ဘာလမှာတော့ပုံမှန်ထက်73ရာနှုန်းပြန်ပိုလာခဲ့တယ်လို့ဆိုပါတယ်။အခုလိုမိုးကောင်းရေရှားအခြေအနေကြောင့်ကမ္ဘာ့ဆန်အများဆုံးတင်ပို့တဲ့နိုင်ငံတနိုင်ငံဖြစ်တဲ့အိန္ဒိယဟာပြည်ပဆန်တင်ပို့မှုတွေကပ်တက်လိုက်ရသလိုကျက်သွန်နေတင်ပို့မှုတွေလည်းအခွန်40ရာခိုင်နှုန်းတိုးတက်မှတ်လိုက်ရပါတယ်။ပဲတင်သွင်းမှုကိုတော့အခွန်ကင်းလွတ်ခွင့်ပေးလိုက်ရပြီးပြည်ပကိုတကြားတင်ပို့မှုပိတ်ပင်မှုအလားအလာတွေလည်းရှိနေပါတယ်
။ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုပ်ဟမ်မင်းကြီးဖရန်စစ်ဟာကာဒီနယ်ယဟန်အမတ် 22 ပါးကိုစနေနေ့ကအသစ်ခန့်လိုက်ပါတယ်။ဒီထဲမှာဗာတီကန်နန်းတော်ရဲ့အဓိကကျသူတွေပါဝင်သလိုကက်သလစ်ကျောင်းတော်အတွင်းပြုပြင်ပြောင်းလဲမှုတွေနဲ့သူ့ရဲ့အမွေအနှစ်ကိုခံကန့်စေမဲ့နယ်ပယ်ဒေသကသူတွေလည်းပါဝင်ပါတယ်။ကာဒီနယ်အသစ်တွေထဲမှာဗာတီကန်အယူဝါဒရေးရာယုံရဲ့အကြီးအကဲအသစ်ဖြစ်တဲ့ကာဒီနယ်ဗစ်တာမန်နျူအယ်ဖာနီတက်စ်လည်းပါဝင်ပါတယ်။ဒါ့အပြင်ဟောင်ကောင်၊ဂျေရုဆလင်နဲ့တောင်ဆူဒန်လိုပထဝီနိုင်ငံရေးရာအချက်ချာကျတဲ့ဒေသတွေကကက်သလစ်ယဟန်တွေလည်းပါဝင်ပါတယ်။စိန့်ပီတာယင်မြင်ကဝတ်ပြုဆုတောင်းပွဲအစမှာပုပ်ယဟန်မင်းကြီးကကာဒီနယ်အသစ်တွေကိုဩဝါဒမိန့်ကြားရမှာယဟန်အမတ်တွေရဲ့မတူကွဲပြားမှုနဲ့နေရက်ဒေတာပထဝီအနေထားကွဲပြားနေမှုကိုတန်ဆောင်တီးဝိုင်းကြီးတခုကဂီတသမားတွေနဲ့ခိုင်းနိုင်ဥပမာပေးပြီးမှတ်ကြားခဲ့ပါတယ်။ကက်သလစ်ကျောင်းတော်တွေတာဝန်ထမ်းဆောင်အောင်မှာတခါတရံတကိုယ်တော်တီးမုတ်ရတာရှိတယ်လို့တခါတရံမှာတော့အဖွဲ့လိုက်တီးမုတ်ရမှာဖြစ်ကြောင်းမိန့်ပါတယ်။မတူကွဲပြားမှုတွေကမရှိမဖြစ်လိုအပ်ပေမဲ့အတန်တစ်ခုစီဟာဘုံမျှဝေတူညီတဲ့စနစ်ဒီဇိုင်းတစ်ခုကို ထောက်ကူဖြူရမယ်လို့ဆိုပါတယ်အခုလိုကာရီနယ်ယဟန်မတ်တွေအသက်ခံမှုကကက်သလစ်ကျောင်းတော်ရဲ့ယဟန်မတ်အဖွဲ့မှာပုံဟန်မင်းကြီးရဲ့ဩဇာကိုပုံမိုချဲ့ထွင်တာဖြစ်တယ်လို့တချိန်ချိန်မှာဒီအဖွဲ့ကပဲပုံဟန်မင်းကြီးရဲ့ရည်ရဆက်ခံမဲ့သူကိုရွေးချယ်ရမှာဖြစ်ပါတယ်ဖျားကျောင်းတော်ရဲ့အင်ရှိဇံများလို့တင်စားကြတဲ့မဲပေးခွင့်အရွယ်ရှိတဲ့ကာရီနယ်ယဟန်မတ်တွေရဲ့၄ပုံ၃ပုံနီးပါးကိုပုံဟန်မင်းကြီးကခန့်ခဲ့တာလည်းဖြစ်ပါတယ်ညာတနင်္လာနေ့မှထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူကြီးညာပေးခဲ့တာပါ VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို vermis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်အခုကဆက်လို့သတင်းဆောင်မဆွေးနွေးကြတဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့ရှင်နမြေကဝင်ငွေမဲ့နေသူတွေအကြောင်းတင်ဆက်ပြစီမကွေးတိုင်းကမင်းမူးတည့်ရဲ့မင်းလာစတဲ့မြို့တွေကပုဂ္ဂလိကပိုင်ရေနံတွင်းတွေကိုစစ်ကောင်စီအမိန့်နဲ့ဇွန်လတည်းကပိတ်ထားလိုက်ရပါတယ်ရေနံတွင်းတွေပိတ်ထားတဲ့ဒီရေနံတွင်းတွေပေါ်မှာမိကိုဝင်ငွေရှားနေရသူတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရလဲဆိုတာကို Frontier မြန်မာကတိုးတန်ဝိုင်းတော်သားတွေကစူးစီးတင်ပြထားပါတယ်ညာ
အခုကရေနံတွေပိတ်ထားတယ်ဆိုတော့ကျွန်တော်တို့ဘလို့ဖောင်းတော့ခြေထောက်ကိုလက်တို့ရိုက်ချိုးသလိုကတက်ကိုပိတ်ထားတယ်လို့ဖြစ်သွားတာပေါ့
ဘယ်ဘူးမှာတော့ဒီကောင်ကမတင်တာတတိယရေပဲကျွန်တော်လည်း
မကွေးတိုင်းမှာနေသူတွေဟာတောင်ယာစိုက်ပျိုးရေးဒါမှမဟုတ်ရေနံလုပ်ငန်းတွေလုပ်ပြီးအသက်မွေးကြပါတယ်။ပြီးခဲ့တဲ့ဇွန်လအစပိုင်းလောက်မှာတော့စစ်တပ်အာဏာပိုင်တွေကတနိုင်တပိုင်လက်ရက်တွေနဲ့ရေနံတူးဖော်တာတွေကိုပိတ်ပင်လိုက်တဲ့အခါမှာတော့အလုလက်မဲ့၃သိန်းနီးပါးလောက်ဖြစ်သွားပြီးအကုန်အလဲလဲပြူပြူဖြစ်ကုန်ပါတော့တယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hewan တွေကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Vice ကသတင်းတော့စောပွားခွားကရေးသားတင်ဆက်ပေးထားပါရရှင်။လုံခြုံရေးအခြေအနေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါရရှင
်။ပို့ထုံးကဒိုးအတ15နှစ်အရွယ်ကလေးကမကွေးတိုင်းတဲကရှင်နံမီမှာရေနံတွင်တူးတဲ့အလုပ်ကိုလုပ်ကင်နေတာအခုဆိုရင်23နှစ်တော့ရှိပါပြီ။ကလေးဘွားတွေကလုတ်ကင်လာတာကြောင့်ဒီအလုတ်ပဲလုတ်တတ်တယ်လို့ဒီရေနံမော်တစ်ခုတည်းကပဲသူတိတဲ့စားဝတ်နေရဖြင့်ရှင်းနီးလေဖြစ်ပါတယ်ကိုထွန်းကရေနံတွင်းတွေကျယ်ဝတဲ့တရက်မျိုးစားတိဖြစ်ပါတယ်ရေနံမော်ထဲမှာဆိုရင်အနည်းဆုံးတစ်နှစ်1000ခွဲ2000လောက်ဝင်ငွေရှာလို့ရနိုင်တာကြောင့်မိဘတွေလုတ်ကင်ခဲ့တဲ့တောင်တူလုပ်ငန်းကိုလုတ်ကင်ပို့တော့တကားမှသူစိတ်မကူးခဲ့ဘူးပါဘူးဒါပေမဲ့ပြီးခဲ့တဲ့ဇော်လအစောပိုင်းမှာတော့အာနာသိန်းစစ်တပ်ကမကွေးတိုင်းကမင်းလာနဲ့တရက်မြို့မှာရှိတဲ့ပုပ်ပလိကပိုင်ရှင်နမော်တွေကိုချက်ချင်းပိတ်သိမ်းဖို့ကြေညာခဲ့ပါတယ်။အဲ့ဒီနောက်ဆက်တွဲအဖြစ်ကိုထွန်းအပါအဝင်တိမ့်နဲ့ချီတဲ့ရေနံလှုပ်သားတော်တော်များများဟာအလုလက်မဲ့ဖြစ်သွားကြပြီးစားဝတ်နေရအတွက်ရုန်းကန်နေကြရပါတယ်။
အခုကရ
ေ
နံကြီးပိတ်ထားရဆိုတော့ကျွန်တော်တို့ဘယ်လိုခေါင်းလို့ခြေထောက်ကိုလက်တို့ရိုက်ချိုးသလိုကတက်တို့ပိတ်ထားသလိုဖြစ်သွားတာပေါ့လှုပ်လို့ရှားလို့မရလုံးလုံးကိုင်းလို့ဖြစ်ပေါ့နော်။အဲဒီကဝင်ဝင်ကလည်းမရှိကျွန်တော်တို့ဆိုလို့ချင်းကျွန်တော်တို့အခုဆိုလို့ချင်းကျွန်တော်ဆိုလာ3လကြီးကျွန်တော်ပေါက်ထိုင်ထိုင်နေတယ်တကယ်ပါဝင်ဒီလိုပဲပေါ့ဗျာကိုကဟိုမရှိစီရလေးရောင်းရောင်းချစရတာပေါ့
အခုတော့ကိုထုံးတယောက်လက်လုံလက်စားအဖြစ်အထောက်ထမ်းပေးရတဲ့အငားလိုက်အလုပ်ကိုလုပ်ကင်နေရပါတယ်ဒါပေမဲ့ဒီနေ့မှလောအားက900တထောင်သာရပြီးဒီဝင်ငွေကထမင်းမငဲ့ယုံလောက်သာစတော့နိုင်ပါတယ်။ဒါအပြင်ကိုထွန်းကသူ့မိဘနဲ့အမျိုးသမီးကိုလည်းထောက်ပံ့နေရပါသေးတယ်။ကိုထွန်းအတွက်အလုပ်တစ်ခုလုပ်နေနိုင်သေးတယ်ဆိုပေမဲ့သူ့အိမ်နဲ့သူ့ကျင်လေခေရာရေနံမော်ဝင်းကျင်တစ်ခုကိုတော့ဆုံးရှုံးခဲ့ရပါပြီ။တကယ်တော့ရေနံလှုပ်သားတော်တော်များများကရေနံတူးတဲ့တွင်နာမှာတဲတွေထိုးပြီးမိသားစုတွေနဲ့အတူနေထိုင်ကြရပါသားသမီးတွေဆိုရင်လေမော်တွင်းနဲ့နီးဆက်ရာအကြောင်းတွေမှာထားကြတာပါအခုအချိန်မှာတော့ကိုထုံးနဲ့သူ့အမျိုးသမီးတို့ဟာပတိန်မုံရွာကားလမ်းဘေးမှာတဲထိုးပြီးနေထိုင်နေကြရပါတယ
်အခုလိုတိတ်လိုက်တော့ဟိုရှေ့ရပြောင်းကစရိတ်တွေကလည်းနေဒီလိုဒီသားသူစားဝတ်နေရတယ်နော်ပြောင်းပြပြတဲ့အောင်ကိုဒုက္ခရောက်ကြတယ်အဲ့ဒါကိုဒီတိုင်းမှာပဲကိုတယောက်တည်းနေမဟုတ်ပါဘူးသူကဘာလို့ဆိုတော့ဒီရွာနေ60တေးဆိုတော့လည်းဒီမော်လေးပဲအားကိုးနေရတာဗျာ
အမှန်တကယ်တော့ရေနံပိတ်သိမ်းလို့ဒုက္ခရောက်နေသူတွေထဲမှာရေနံလှုပ်သားတွေအပြင် ရေနံမြေကိုအမိပြုတ်ပြီးစီးပွားရှာနေရတဲ့အနီးပတ်ဝန်းကျင်ရွာတွေကဒေသခံတွေလည်းပါပါတယ်။ဥပမာရေနံမြေအနီးကျေးရွာတွေကကုံစုံဆိုင်စားတောက်ဆိုင်တွေဈေးတယ်တွေတန်တိုတန်ဆောက်ကောက်တွေနဲ့ရေနံတိုးတဲ့ဆက်ပစ္စည်းတွေတည်ယူဖို့နေစားအငားလိုက်သူတွေလည်းပါပါတယ်။ရေနံတွင်းတွေပိတ်သိမ်းရမှုကရေနံမော်တွေကိုအမိခုံနေကြတယ်ဟော။ဆီစီပါဒီလူငယ်အများစုဟာလဲရှိရာလေးတွေပေါင်နေရောင်းချပြီးပြည်ပကိုဖတ်ကုန်ကြပြီလို့ရေနံမော်အနည်းဆိုင်ဖွင့်ထားတဲ့ပိုင်ရှင်ဦးကလည်းအခြေအနေတွေကိုပြောပြပါတယ
်အခုမှတော့ဒီကောင်ကမှကျွန်တော်တကြီးရယ်ပဲကျွန်တော်လည်းဟောအခုကကျွန်တော်ကတော့တကြီးရယ်ဆိုတော့ဒီလိုပဲလောက်ကန်ကနှစ်ချိုးလိုက်ပေါ့အခုကရှိရတဲ့လုပ်ကိုလုပ်ပေါ့ဒါပဲကြီးတယ်ကိုကြီးရဲ့ဒီပေါင်းလို့လဲလက်ဆက်ကြီးလက်ဆက်လိုက်ပေါ့ညာကြီးညာကြီးလိုက်ပေါ့
ရေနံလုပ်ငန်းတွေပိတ်သိမ်းခံရတာမကွေးတိုင်းတစ်ခုတည်းတည်းမဟုတ်ပါဘူးမေလအတွင်းကအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းကရေနံချက်ချင်းလုပ်ငန်းအားလုံးကိုပိတ်သိမ်းရမယ်လို့အမိန့်ထုတ်ခဲ့ပြီးရေနံထုတ်လုပ်ခွင့်နဲ့တည်ယူပို့ဆောင်ခွင့်ကိုရှုတ်သိမ်းခဲ့ပါတယ်ဦးစောအောင်ကရေနံလုပ်ငန်းလုပ်ကိုင်နေတာအနည်း30ကျော်ရှိပါပြီဦးစောအောင်ပြောပြချက်အရရွှေတွင်းတွေနဲ့ငါးဖန်းလုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းအများပြားဟာရေနံတွင်းတွေနဲ့၆ဖို့ကထုတ်တဲ့ဈေးတက်တာတဲ့ဒီဇယ်တွေကိုအသုံးပြုခဲ့ကြတာဖြစ်ပါတယ်။အခုတော့ဒီလုပ်ငန်းတွေအပေါ်မှီခိုနေသူတွေအများကြီးကိုတိုက်ရိုက်ထိခိုက်စေခဲ့တယ်လို့အခုလိုပိတ်သိမ်းမှုတွေကြောင့်စီးပွားရေးအပေါ်ဆိုးဆိုးဝါးဝါထိခိုက်လိမ့်မယ်လို့သူကဆိုပါတယ
်။အဲ့ဒီပုံမှာမီးပြူပြီးတော့နေတဲ့လုံသားတွေက၅သိန်းလောက်ဆိုးလို့တနေငါးဖြစ်သွားတယ်။ဒီမုံလာချက်ပူတို့ဘာလို့တဲ့နဲ့ကံငင်းဘက်ကချက်ပူတို့အားလုံးပဲအပရိတ်မဲ့ဆိုရင်တော့ဆယ်သိန်းကျော်ကျော်ဒုက္ခကြီးနေတာ။ဒီနယ်လည်းအတွင်းပေါ်ပြီးပြီးရဲ့ဟောပေါ်လူကြီးရဆယ်သိန်းနဲ့အထက်ပဲရှိ။ညောင်ကြံနဲ့ချက်ပူမန်းလေးချက်ပူဘောကလေးတိုင်းမှာရှိတဲ့ချက်ပူအခိုင်တိုင်းထဲမှာရှိတဲ့ချက်ပူအဲ့ချက်ပူတွေရောဒီနယ်မော်ရီအားလုံးစုစုပေါင်းပေါင်းလိုက်မယ်ဆိုရင်ခေါင်းစီထိကြက်သွားနိုင်တော့ဆိုရင်ဒီရေနံလုပ်ငန်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးကအနည်းဆုံး30ရာခိုင်နှုန်းတောက်ပြီးကျသွားနိုင်တယ်
စကောင်စီဘက်ကတော့ရေနံတွင်းတွေပိတ်သိမ်းရတာနဲ့ပတ်သက်ပြီးဘာအကြောင်းပြချက်မှပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့လူအများစုကတော့ရေနံလုပ်ငန်းတွေဟာဒေသခံတော်လှန်ရေးအင်အားစုတွေအတွက်အထောက်အပံ့ဖြစ်နိုင်တဲ့အတွက်ပိတ်သိမ်းဖို့စ조사နေကြတာဖြစ်တယ်လို့ယုံကြည်ကြပါတယ်။မကွေးတိုင်းအတွင်းမှာလည်းစစ်ကောင်စီကိုအပြင်းအထန်ခုခံတိုက်ခိုက်မှုတွေရှိနေစေပါ။အချို့ရေနံတွင်းပိုင်ရှင်တွေဟာစစ်ကောင်စီခန့်အာဏာပိုင်တွေအစားဒေသတွင်ပြည်သူကာကွယ်တပ်ဖွဲ့တွေကိုအခွန်ဆောင်နေလို့တရင်တွေထွက်နေတာတွေရှိပါတယ်။ဒါတွေအပေါ်လက်တုပ်ပြန်အပြစ်ပေးတဲ့ပုံစံမျိုးနဲ့စစ်ကောင်စီတပ်သားတွေကလွန်ခဲ့တဲ့နှစ်ကမကွေးနယ်စကိုင်းတိုင်းအတွင်းကရေနံတွင်းရာနဲ့ချီကိုပိတ်မှတ်ထားမိရှုဖျက်ဆီးခဲ့တာတွေရှိခဲ့ပါတယ်။မကွေးတိုင်းအတွင်းကပြည်သူကာကွယ်တပ်ဖွဲ့တို့ရဲ့တာဝန်ခံဖြစ်တဲ့ကိုစော်မင်းကတော့ရေနံတွင်းလုပ်ငန်းပိုင်ရှင်တွေကတော့ PDF တပ်ဖွဲ့တွေစီကိုအခွန်ပေးနေတယ်လို့ဒို့အတန်ကိုအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းပကဖပအဖအားကောင်းတဲ့နေမျိုးတွေကအချို့ရေနံလုပ်ငန်းတွေကတော့ဆက်လက်လဲပတ်နေစေဖြစ်တယ်လို့သူကပြောပါတယ်။အခုလိုရေနံမြေတွေပိတ်သိမ်းလို့ရေနံလုပ်သားတွေအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတဲ့အပေါ်များစွာစိတ်မကောင်းဖြစ်ရတယ်လို့လည်းဆိုပါတယ်။
ဒီရေနံမြေပေါ်မှာမိကုန်နေတဲ့ရေနံမြေလုံသားတွေအတွက်ကတော့ဒီလေးပြေပေါ်မှာမိကုန်နေတဲ့ရေနံမြေလုံသားတွေအတွက်ကတော့သဝေမီကြီးနဲ့ဒီလိုရှိတဲ့အကျက်တဲ့ကာလမှာတော့ထိလိုက်တော့အမှန်နဲ့အဲ့တဲ့ကာလတော့ဒီလိုပဝေးတက်ဖို့ကြိုးစားတော့ဒီမှာဖြစ်ရတယ်။ဒီအချက်မှရှိရအတွက်ကဒီလိုမျိုးတွေလုံးဝလုံးဝရှိနေဖို့ဥပမာပေါ့ဗျာဒီတမရေနံမော်လူဟာမျိုးမှဆိုရင်ဒါစက်ကောင်ကြီးရဲ့တကယ်ကိုကျွန်တော်ဒီမြိုင်ဘက်မှာကျွန်တော်ရေနံဒီမှာစက်ကောင်ကြီးကပေါင်းလုံးနေတဲ့ဒီလိုရေနံမော်လူမှာဒီဘက်ကိုရောက်လာတာရှိတယ်ဆိုရမကောင်းဘူးကြံမကောင်းဘူးကွင့်မဲ့လာတယ်သူက PDF ဝင်လို့ပြည်တဲ့စီတူတွေစကောင်းစီအနေနဲ့တော့သူတို့နဲ့ဘလို့ပဲဘလို့နဲ့ပတ်သက်ကြတယ်ဘလို့ရဲ့စီသူတို့ရဲ့ကိုချိုးရှိသွားသူတို့တိလိုက်လာတယ်သူတိုက်လာသူသူရဲ့ကိုချိုးရှိသွားတိကျတယ်မဆိုသူကစကောင်းစီကဘလို့မျက်နှာမှာမရှိဘူ
းဒါပေမဲ့လူတိုင်းကတော့ထိတ်တိုက်ရန်ဆိုင်တာတွေမလုပ်ရဘဲဒီလိုပိတ်သိမ်းမှုကိုလက်မခံဘူးဆိုတဲ့သဘောမျိုးတွေလည်းရှိနေပါတယ်အချို့တွေဟာစားဝတ်နေရေးခက်ခဲမှုတွေကြောင့်ရေနံမြေမှာခိုးခတ်ကြတာတွေရှိလာပါတယ်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်လောက်မှာတရက်မြို့နယ်မှာမော်ရဲမဝင်ရလို့တားမြစ်ထားတာကိုဝင်ရောက်တဲ့အတွက်လက်ရက်တွင်ဥပဒေပုံမှာ19နဲ့လူ34ဦးတရားစွဲဆိုခံထားပါတယ်။ပြီးခဲ့တဲ့ဇော်လလကုန်ပိုင်လောက်တုန်းကတော့ရေနံမြေလုပ်ငန်းလုပ်ကင်သူတွေရဲ့ ရေနံမြေအပေါ်အမိပြုတ်နေတဲ့ပြည်သူတပေါင်းလောက်ဟာရေနံတွင်းကိုပြန်ဖွင့်ပေးဖို့အာနာသိန်းစစ်တပ်ခေါင်းဆောင်စီကိုအတနာခံစာတင်ထားတယ်လို့သိရပြီးအခုရပိုင်းအတွင်းရေနံမြေတလခတ်ခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ဆိုပါတယ်။ဒီသတင်းတွေထွက်ပေါ်လာတာဟာရေနံမြေလုပ်ငန်းအချို့မှာအာနာသိန်းစစ်တပ်နဲ့ပတ်သက်သူတွေလည်းပါတာဖြစ်လို့သူတို့အချင်းချင်းညှိနှိုင်းရင်တော့ရေနံမြေပြန်ဖွင့်လာနိုင်တယ်ဆိုတဲ့ကောလာဟာလာပုံစံမျိုးအ ਨੇ ဆုံးတော့မျောလင်းလို့ရနိုင်တယ်ဆိုတဲ့ပုံစံမျိုးနဲ့ထင်ကြီးအဖြစ်သုံးသပ်မှုတွေလည်းရှိနေပါတယ်။ကိုထွန်းအတွက်တော့ဘလို့အရာကားမှအကူအညီမဖြစ်စီပါဘူး။သူအလုလုခဲ့တဲ့ရေနံမော်နဲ့အနီးပတ်လည်ကအိမ်တွေမီးရှို့ဖျက်ဆီးခံလိုက်ရပါပြီ။လက်ရှိမှာကားလမ်းတစ်ဖေးတဲထိုးနေထိုင်နေရပြီးသူ့ဘဝရှေ့ရေးအတွက်ဘလို့လောက်ကင်စားတောက်ရမလဲဆိုတာတွေးတောရင်မောနေရတယ်လို့သူကြုံခဲ့ရတဲ့မတရားမှုအတွက်ခံပြင်းဒေါသထွက်နေရပါတယ
်တော်တော်လေးကိုခံပြင်းလဲပေါ့ကျွန်တော်တကြီးတယောက်တော့တယ်မဟုတ်ဘူးအကုန်လုံးကအဲ့လိုတော်တော်လေးခံပြင်းတယ်အခုကဘာလို့လဲကျွန်တော်တို့ဒေါသလေးလို့ပြောမှဆိုလို့ကျွန်တော်ရင်းရင်းကြီးရင်းရနေတာပေါ့ဗျာဒီရင်းနှလုံးကမော်ကြီးရှိရတာနဲ့ဒီရင်းနှမော်ကြီးကိုပိတ်လိုက်တော့ဒေါ်လာထွက်တာပေါ့အတိုင်းတည်းအောင်ထွက်ကုန်ကြတာပေါ့ဗျာ
ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးရတွေကိုလည်းကြိုဆိုပါတယ်ရှင်နောက်တစ်ပတ်ထုတ်လွှင့်မဲ့ဒို့တန်ပေါ့ကတ်စ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
် Frontier မြန်မာကတင်ဆက်တဲ့ဒို့တန်အစီအစဉ်မှာစစ်ကောင်စီအမိန့်နဲ့တနိုင်နေပိုင်းယူနိုက်တက်ပိတ်ခံလို့မိခိုးနေရသူတွေဒုက္ခရောက်နေတဲ့အကြောင်းတင်ဆက်ခဲ့တာပါအခုတော့ဥတမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအလှည့်ကြပါပြီဗျသတင်းမှားတွေဖြန့်ပြီးလွတ်လပ်စွာဖော်ပြခွင့်နေပယ်ကျင်းသွားအောင်တရုတ်နိုင်ငံကဒေါ်လာဘီလီယံချီအသုံးပြုလှုပ်ဆောင်နေတယ်လို့စက်တင်ဘာ28ရက်မှာထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာဆိုပါတယ်သတင်းမှန်နေရဒီမိုကရေစီလူ့ခွင့်ရေးအတွက်ဘလောက်ရေးကြီးပါသလဲ VOA ဝိုင်းတော်သားဟောင်းဦးချိုတော်သိန်းနဲ့ဥတမောင်တန်းကမေလာတော့ကဆွေးနွေးခဲ့တာကိုပြန်လည်တင်ဆက်လိုက်ပါရမညာ
ကျွန်တော်တို့မေလာ3ရက်နေ့ကကပ္ပတရေလွန်လပ်ခွင့်နေဖြစ်ပါတယ်ဒါကြောင့်မို့ဒီပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တရေအကြောင်းလေးကိုပြောချင်ပါတယ်ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဒီတော့ကဗျူရဲ့ဝိုင်းတော်သားရောက်လည်းဖြစ်ပြီးအခု online collection တူဖြစ်တဲ့ကိုကျော်ကျော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုကျော်ကျော်သိန်းရေ
။မင်္ဂလာပါဦးတိမောင်သားရေးတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ Okay ကျွန်တော်တို့ democracy အကြောင်းပြောကြတဲ့အခါမှာ informed citizen နော်မြန်မာလူတို့သတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားလို့ပြောရမှာပေါ့နော်။ဒီအကြောင်းလေးကပြောလို့ပြောတာရှိပါတယ်။ဆိုတော့ democracy စနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေတည်နာလေတဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်တော့ဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်သားကြီးကျွန်တော်အမြင်အရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပိုလို့တော့မှအရေးကြီးပါသေးတယ် informed citizen တွေပိုဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကဘာလဲဆိုတော့တစ်ဖက်မှာကျွန်တော်တို့သတင်းမှားတွေတခါလောက်ကြံတဲ့တဲ့တွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအင်းနဲ့ဖြတ်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းအကျောင်းဖြစ်ပါတယ်နောက်တစ်ခါမှကြတော့လဲပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစတာတွေကိုအချိန်မှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းသိချာတိထားဖို့အရေးကြီးပါတယ်ဥပမာတင်းအချက်လက်တွေအချိန်တွေကိုသိရှိထားမှတင်ဒီချာဆုံးပြတ်နိုင်မှာဖြစ်ပါတယ်ဒါမှသာလျှင်ကိုက inform citizen ဖြစ်မှာပေါ့နော်အခုတိုင်းဒီအရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးသက်နိုင်ဖြစ်မှာပေါ့ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ international media support ဘော IMS ဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်စာထဲမှာထည့်ရထားတာဖတ်လိုက်ရပါတယ်အဲ့ဒီမှာတချို့ပြောထားတာလေးကျွန်တော်နမူနာပြောပြခြင်းပါတယ်တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရှိရင်ကိစ္စပါပဲတဲ့တည်င်းဟာသူတို့အသက်ရှင်လူမျိုးခုအတွက်အထောက်အကူဖြစ်စေပါတယ်တဲ့ဒါတကူနောက်တစ်ယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့တည်င်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တစ်ယောက်ကကြတော့သူကဟလာလုံခြုံရေးတနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူ့ ဇာတိမျိုးပေါ့သူ့မျိုးမှာဘာတွေဖြစ်နေတယ်လဲဟာသူ့မိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုသတင်းတွေကနေတစင်သူကသိအောင်လုပ်ပါတယ်တခါသူကသတင်းဆိုတာကိုသတင်းဆက်လက်ဆိုတာကိုသူကဟာလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်ဆေးမြေမြန်းတဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကသတင်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီဟာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပခါကာလမှာဟာသတင်းတွေကိုသိဖို့လာအချိန်မှန်တွေကိုသိဖို့ဘလောက်ရေးကြီးတယ်ဆိုတာအမတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်အခုပြောသွားတာကပြည်ပခါလိုနိုင်ငံရေးလို့ ਨੇ ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမားရေးစီးပွားရေးမိုးလေဝသစားရိုက်နဲ့ပတ်သက်ပြီးတော့လေတင်းချက်လက်အမှန်တွေကိုသိမှာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးဂရုစိုက်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိပါမလားအဲ့ဒီလိုအခြေအနေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ကဏ္ဍကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တုံ့ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ကဏ္ဍဘယ်လိုရှိမလဲဆိုကျွန်တော်နှစ်ပိုင်းခွဲပြောရမယ်ဖြစ်ပါတယ်တခုကပါလဲဆိုတော့လက်ရှိအခြေအနေရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လောကကန်ရတာအများကြီးခက်ခဲရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာတခုပြောချင်တာကတော့အဲ့ဒီအခြေအနေအောက်မှာကိုပဲလူလူတွေနဲ့သတင်းတွေအဖြစ်အပျက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြည့်ကြည့်လို့ပါတယ်သူတို့ကခက်ခဲမျိုးမျိုးကြားဖန်ဆင်းနိုင်ခံရနိုင်တယ်နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေးဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အခြေအနေအောက်မှာလုပ်နေကြတာပါသူကစစ်တပ်ကဗျာသတင်းမီဒီယာသမားဆိုရင်သူကရန်သူလိုသဘောထားတာအကြာပွေစစ်စစ်နေမြန်ဖန်ဆင်းကြိုက်နဲ့တခါအဲ့လိုပဲအသက်ဆုံးဆုံးရတဲ့လူတွေရှိတယ်ဆိုတော့တရင်တော့အလုတ်ကဒီနေ့ခေတ်မှာအင်မတန်အန်ဒီယာကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာဒရီမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာသူတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုတင်ရရှိဖို့အတွက်အင်မတန်ခက်ခဲပါတယ်အဲ့ဒီဂျားတွေကလည်းသူတို့စ조사ပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူလူသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အားဖြင့် citizen journalist တွေရဲ့ခန့်ကဏ္ဍကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်တွေဆိုရင်citizen journalist တွေကိုအားကိုးပြီးတော့ဒရင်မီဒီယာကြီးတွေကတင်ဆက်နေကြရတာပါဆိုတော့ပြန်ပြီးတော့ဟလာစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့ဒရင်မီဒီယာရဲ့အခန့်ကဏ္ဍကဒီအချိန်မျိုးမှာပိုပြီးရေးကြည့်ပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျဆိုတော့နောက်ဦးမောင်နိုင်ရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော်
ဟုတ်ကဲ့
လူမှုမီဒီယာရဲ့အခန့်ကဏ္ဍကမြန်မာနိုင်ငံမျိုးမှာလူလူသတင်းကြားယူနိုင်ခွင့်ပဲတိတ်ကိုအရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းကောက်တဲ့ data 6ခုလုံးမှာFacebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုစလုံးမှာ Facebook ကအဲ့ဒီဒေတာကလူလူရဲ့သတင်းရတဲ့သတင်းရယူပဲအဓိကအရင်အမြင့်နေနေရှိနေတယ်။ဒါပေမဲ့ Facebook ပေါ့ဗျာလူမှုမီဒီယာတွေဆိုတာကသူကသတင်းဌာနတွေမဟုတ်ဘူး။ဟာသတင်းဌာနတွေကနေပြီးတော့သူတို့တင်ဆက်တဲ့သတင်းတွေလူတွေစီကိုပို့ပြီးတော့ကြည်ကြဲနဲ့ရောက်နိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကဒီလန့်တစ်ခုနေနဲ့အသုံးပြုတာ။ဆိုတော့သတင်းဌာနတွေကတင်တဲ့သတင်းတွေကတော့စစ်စစ်ပြီးသားဖြစ်တဲ့အတွက်ဒါအတန်အသင့်ကျွန်တော်တို့ကဒါအားကိုးလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်။ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းသမားဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုပဲနဲ့အတူဆရာမလိုပဲနဲ့ကောက်တင်လိုက်လို့ရတယ်ဆိုတော့တင်တဲ့လူကိုကျွန်တော်တို့ကသွားပိတ်လို့မရဘူးအဲ့တော့တုံးဆွဲသူတွေကိုယ်တိုင်ကကြတိထားဖို့လိုတယ်ဟလာတင်တဲ့သတင်းကိုစမ်းစစ်ဖို့လိုတယ်ဒီဥစ္စာကဟိုဤမိုးဤမှိုင်းမဲ့သူပြတော့ share လုပ်တယ် like လုပ်တယ်ပေါ့ဗျာဒါ comment ရေးတယ်ပေါ့ဒါတွေပေါ်မှာအထူးကြတိထားဖို့လိုပါတယ်ဆိုတော့လူမှုမီဒီယာတွေအခက်ခဏဘယ်နေရာမှာရှိတယ်လဲဆိုရင်မြန်မာနိုင်ငံမျိုးတို့ကတိတ်ကိုရေးပါတဲ့နေရာမှာရှိပါတယ်အထူးသတိပြုစေချင်တာကသုံးတိုင်းရင်စေးပါမသုံးတိုင်းရင်ဘေးဖြစ်နိုင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီသဘာဝဘေးအန္တရာယ်မှာလဲအာလီဝန်နင်းစနစ်တို့ခေါ်တယ်ပေါ့နော်ကျိုတင်သတိပေးတဲ့စနစ်တွေเนาะဒါသတင်းဖလှယ်တဲ့စနစ်တွေရှိတယ်เนาะဒီပဋိပက္ခအခြေအနေမှာလဲဒီဒေသခံသတင်းအဖွဲ့ကြီးဟာအဲ့ဒီလိုသဘောများဆောင်လာသလားဟိုကြော်ကြော်သိအနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
အာလီဝန်နင်းစနစ်လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရခြင်းနဲ့လုပ်တာမျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအလားလူတွေရေးနေကြတာပြောနေကြတာအလားသတင်းတွေတင်နေကြတာကိုကြည့်ရင်ကျွန်တော်တို့ကတတိုင်းပြည်လုံးရဲ့အခြေအနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့အခြေအနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘယ်လိုတည်နေတယ်လဲလက်ရှိအခြေအနေကဘယ်လိုရှိနေတယ်လဲရှေ့မှာဘယ်လိုဖြစ်လာနိုင်တယ်ဆိုတာကိုတည်တည်ချာချာလိုက်ပြီးတော့စစ်ဆက်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံတန်းပြောသလိုတင်ကျူဒတိပေးကြလို့အာလီဝန်နင်းစနစ်ကိုပြောချင်တယ်ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအားဖြင့်ဟလာဒေတာတစ်ခုရဲ့အခြေအနေကိုဂျေဖန်တန်ဖန်အနည်းဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လည်းတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်တယ်လဲဆိုတဲ့ လုံဆောင်ဖို့ကွတ်တုတ်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
တော့ဆုံးမင်းကလေးပေါ့နော်အဲကျွန်တော်တို့လုံချိုရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပုံပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ဦးကျော်ကျော်သိထင်နေတယ
်ဟုတ်ကဲ့လုံနိုင်လို့ရတာတော်များများရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ် trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်ဒီဆောက်ဖို့တဲ့တဲ့နာတခုလည်းလုံးလို့မရပါဘူးအားလုံးဝိုင်းပြီးတော့လုပ်ရပါလုပ်ရပါလက်ဆိုလက်ရှိအခြေအနေကပြိပခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့တဲ့ရင်ကိုမတင်ပြခင်တိတိချာစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိမြေပြင်အခြေအနေကိုထင်ဟပ်တဲ့တဲ့ရင်တွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့တဲ့ရင်မီဒီယာရဲ့လွတ်လပ်မှုနဲ့တိချာတည်ရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တယ်ဗျာနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်မှုလိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာတဲ့ရင်ပညာjournalism ဆိုတော့ကိုလိုတို့အတိပဲကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်။တုံဝေပညာမျိုးမဟုတ်ပါဘူး။ဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းဒီလန်ဟောင်းတွေအတိုင်းတသူပတိကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူး။ဒီမီဒီယာအဓိကလူကခုနပြောခဲ့တဲ့ဟလာ inform citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်။အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေကိုနှိုက်ကမျက်စိပိတ်နားပိတ်တစ်ဖက်ပိတ်လေးဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်။ကျွန်တော်ကြံပေးချင်တာကဒီမီဒီယာရဲ့စီးမင်းစီးကဲနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့သောကြော့ပြောင်းပါစေ။ဂျင်ပတ်ကျဲပါပုဂ္ဂိုလ်ကိုပိတ်မထားပါနဲ့။အမြဲဖွင့်ထားပါသူများပါးစပ်နဲ့လမ်းမဆုံးပါစေနဲ့။အတော်မြင်ရှိပါအုံနောက်ကြီးပါကိုတင်ပြမဲ့တဲ့ရင်ကိုစစ်ပါပြန်စစ်ပါအထက်ထက်စစ်ပါ။ဒိုင်းမီနဲ့လူလူကောင်းကကောင်းကျိုးကိုကိုကျွမ်းကျင်တဲ့သမိုးဝမ်းကြောင်းပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါ။ဆိုတော့ကျွန်တော်ချက်ပေးကျင်တာတော့များတော့များပါတယ်ဒါပေမဲ့အဲ့ဒါလေးတွေကျန်ပေးကျင်ပါတယ်ဥဒမောတန်ရဲ့ဒီလိုကြီးလို့လို့ရပါတယ်ဗျာ
။ Okay.အဲကျေးဇူးအများကြီးတင်ပါတယ်ကိုကျော်သိန်းရေနော
်ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပြည်ပကအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ online cloud ရှင်လည်းဖြစ်ပြီးဗီဒီယိုရဲ့အရင်ဝိုင်းတော်တော့ဖြစ်တဲ့ကျော်ကျော်သိန်းဖြစ်ပါတယ်ကျွန်တော်ကတော့
ဥတမောင်းတန်းတင်ဆက်ခဲ့ပါလားမကြခင်မှာလည်းအပတ်စဉ်တစ်ဆနစ်ကြအရှေ့နိုင်ငံရဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာလေယာစိုက်ပျိုးရေးကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA ရဲ့တင်းနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးဥရုယာတီနဲ့အနာဂတ်ကဘာလေယာဆက်ပြွေးအစီအစဉ်တွေကိုမတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်နဲ့စကြင်ပါတယ်ဗျအာရှနိုင်ငံရေးဒီတစ်ပတ်မှာတော့အာဆီယံ၈တောင်အာရှအသင်းအနေနဲ့မကြာသေးခင်ကပဲပထမဆုံးရေတပ်ပူးတွဲစီးရေးလစ်ချင်းမှုပြုလုပ်ခဲ့ပါတယ်တရုတ်ကဒူပိုင်လို့ကျွေးကြော်ထားတဲ့ရေပိုင်နဲ့အနီးလစ်ချင်ခဲ့တာဖြစ်ပြီးတိုက်ခိုက်ရေးတဲ့သဘောပေးအန္တရာယ်တုံ့ပြန်ဆောင်ရွက်ကိုအဓိကထားခဲ့ပါတယ်။အင်ဒိုနီးရှားကအင်ဒရာယိုကသတင်းပေးပို့ထားတာကိုကုဇော်မိုးကျော်ကဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ဆက်ထားပါဗျာ
။အာဆီယံအရှိတောင်အာရှအသင်းဟာစက်တင်ဘာလ23ရက်နေ့မှာအာဆီယံသွေးစည်းညီညွတ်ရေးလို့အမည်ပေးထားတဲ့ရေတပ်ပူးတွဲစီရေးလေ့ကျင့်မှုတစ်ရပ်ကိုပြုလုပ်ခဲ့ပါတယ်။လက်ရှိအလဲကျဥက္ကဋ္ဌအင်ဒိုနီးရှားကလက်ခံကျင်းပခဲ့တာဖြစ်ပြီးဆူနာမီအပါအဝင်ပြင်းထန်တဲ့သဘာဝဘေးအန္တရာယ်တွေကိုတုံ့ပြန်ဆောင်ရွက်ရေးအဓိကထားလေ့ကျင့်ခဲ့ပါတယ်။ဒါအပြင်နောက်ထပ်ရည်ရွယ်ချက်တစ်ခုကတော့အာဆီယံနိုင်ငံတွေအကြားစီရေးပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်လိုက်တာဖြစ်ပါတယ်။အင်ဒိုနီးရှားစစ်တပ်အကြီးအကဲယူနိုမာဂိုနိုကအခုလိုရှင်းပြပါတယ်
။ I think it's not only a symbol of solidarity.
ဒါဟာကျွန်တော်တို့ကြားညညွတ်တဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတာကိုဖော်ပြယုံနေမကပါဘူးအာဆီယံအဖွဲ့ဝင်တွေအကြားစီရေးအင်အားကိုပြသရလဲရောက်ပါတယ
်ဒီစီရေးလက်ချက်မှုဟာတောင်နတူနာပင်လယ်ပြင်အတွင်းကျင်းပတာဖြစ်ပြီးဒီနေရာဟာတရုတ်ကဒူဘိုင်လို့ကြွေးကြော်ထားတဲ့တောင်တရုတ်ပင်လယ်ပြင်ထဲကရေပိုင်နက်နဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်ဒီရေပိုင်နက်ကိုတမင်ရည်ရွယ်ချက်ရှိရှိရွေးချယ်တာလို့အင်ဒိုနီးရှားရေတပ်အကြီးအကဲမိုဟာမက်တဖစ်ကပြောဆိုပါတယ
် Because this is the first exercise conducted
ကျွန်တော်တို့အမြင်အရကတော့ဒါဟာပထမဆုံးအကြိမ်ဖြစ်လုပ်တာဖြစ်ပါတယ်ဒါကြောင့်
Natuna ne Batan Data Rego, Switcheraba. Diniaha, a cha, a nijin, nanganduinele, nibare.
Dabime di Pudue, see lichin and niahale, the yoga, ion sign needed, niah di dema, bani bade. Bigger ogola deronga, the yoga, dubai, nen the mailo, popiade. Mibon, the go, piatan top yangabi, down the open le bingo, dubai, nello, taman, juijo, tabare. တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုပါတယ်ဒီကဝန်ကြီးကျန်ညီဆောင်ဂျွန်ဖောင်းရဲ့ဂျူပန်ပုံမှန်တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့ရှင်းလင်းပြီးတသမတ်ထဲဖြစ်တဲ့ရည်ရည်ချက်ကိုဖော်ပြထားပြီးဖြစ်ပါတယ်လို့သူကပြောဆိုသွားတာပါတဘာဝဘေးအန္တရာယ်တုတ်ပြန်ဆောင်ရွက်ရေးပင်လယ်ဓားဒဏ်ကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတ လာရေးအဖွဲ့ဖြစ်တဲ့ Pacific Forum အဖွဲ့ကသူတေသည် Carl Baker ကပြောဆိုပါတယ
် They've both done ASEAN US exercises ASEAN
ASEAN American ပူးတွဲစီရေးလေ့ကျင့်မှုလည်းလုပ်ခဲ့သလို ASEAN တရုတ်ပူးတွဲစီရေးလေ့ကျင့်မှုလည်းလုပ်ခဲ့ပါတယ်ကျွန်တော်ထင်တာကတော့ဒီတခါအာဆီယံနေကြီးပဲပထမအဦးဆုံးလောက်တာကတော့ထူးခြားတယ်လို့ထင်ပါတယ်လို့သူကပြောဆိုသွားတာပါဒါအပြင်အင်ဒိုနီးရှားဦးဆောင်ပြီးလက်ချက်မဲ့နေရာရွေးချယ်တာဟာလည်းအတော်ကိုပဲလက်တွေ့ကျတယ်လို့ကောက်ဘေကာကပြောဆိုပါတယ်ဒီစီအေးလက်ချက်မှုမှာဘရူနိုင်းမလေးရှားနဲ့စင်ကာပူနိုင်ငံတွေကစစ်သည်မော်တွေဆီလုပ်ပြီးပူးပေါင်းပါဝင်ခဲ့ပါတယ်ဖိလစ်ပိုင်ကမ္ဘောဒီးယားမြန်မာလာအိုဗီယက်နမ်နဲ့ထိုင်းနိုင်ငံတွေကတော့လေးလာသူဖြစ်တာတယောက်ကကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်ကိုစောမူကျော်တင်ဆက်ခဲ့တာပါအခုဆက်ပြီးလေယာစပြေးသတင်းတွေကိုကြည့်အောင်ပါစစ်ပွဲကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့အဆောင်စီဈေးခွက်စစ်ကောင်စီမထိန်ချုပ်နိုင်ဖြစ်နေတဲ့အကြောင်းမိုးစဘာယူနီယံဈေးကြောင့်စဘာဈေးမငြိမ်မသက်ဖြစ်နေတဲ့အကြောင်းတခါရာသီဥတုဖောက်ပြန်မှုကြောင့်စက်တန်ရေသွေးတွေကျနေတာဒီသတင်းတွေအပါအဝင်လေယာထက်ကုံဈေးနှုန်းအတက်အကျတွေကိုစူးစိပြီးတော့ Farmer Times Media ကဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင
်ဗျာမင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွန်းနဲ့သူကျမမစ်စဘေကတင်ဆက်ပေးတော့ပါမယ
်တရပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနေစီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စစ်ကောင်စီဟာစောင်းစီဈေးကွက်ကိုမထိန်ချုပ်နိုင်တော့ဘူးလို့ပြည်သူတွေကဝေဖန်လိုက်တဲ့သတင်းနဲ့စတင်ပါတယ်စောင်းစီဈေးကြောက်အောင်ဆိုပြီးစစ်ကောင်စီကလက်ကားညီညွတ်စစ်တပိတ်တာကို9000ကျပ်ဝန်းကျင်နဲ့ရောင်းချပေးနေပေမဲ့ဈေးကကျမတော်တဲ့အပြင်ဝေယူအပ်ခဲ့တဲ့ပြဿနာကပါကုန်တယ်တွေနဲ့စားသုံးသူတွေကရင်ဆိုင်နေရတာပါဒါကြောင့်စစ်ကောင်စီအစိုးရဟာအခြေခံစားသုံးဖို့ဖြစ်တဲ့စောင်းစီဈေးကွက်ကိုတောင်းစနစ်တကျထိန်းချုပ်နိုင်မှုမရှိဘူးလို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူတွေကြားမှာဝေဖန်နေကြတာဖြစ်ပါတယ်စစ်ကောင်စီကစီတပိတ်တာကို4,900 5,000ကျပ်ဈေးနှုန်းနဲ့ရောင်းချပေးနေပေမဲ့တန်းစီစနစ်နဲ့ဝေယူရတယ်လို့လူတူဦးကို50ချက်သားကနေတပိတ်တာအထိသာဝယ်ယူခွင့်ရရှိတာဖြစ်ပါတယ်။ဒါကြောင့်စောင်းစီကိုနေ့စဉ်သုံးဆွဲနေရတဲ့ဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းလုပ်ကိုင်သူတွေဟာမှောက်ခိုဈေးကွက်ကနေစောင်းစီတပိတ်တာကို1,000ချက်အထက်စောင်းစီပဲစီအရောတပိတ်တာကို15,000ချက်အထိဈေးပေးဝယ်ယူနေကြရတယ်လို့ပြောဆိုကြပါတယ်။
ရာဒီယိုထုဖောက်ပြန်မှုကြောင့်ချစ်သွန်ရေတွေးတွေကျဆင်းနေပါတယ်။အခုနေ့မှာရာဒီယိုထုဖောက်ပြန်ပြီးမုံရသူမှုများခဲ့တာကြောင့်တောင်သူတွေနဲ့ကွန်ပယ်တွေတူလောင်ထားတဲ့ချစ်သွန်ကြီးလက်ကျန်တွေဟာအပင်ညောက်ထွက်တာအညိုမဲဆွဲပြီးအရေတွေးပိုင်းကျဆင်းမှုတွေဖြစ်ပေါ်နေတယ်လို့တူလောင်သူတွေကပြောပါတယ်။ဒါအပြင်ကုန်တဲ့ချိုးကအရေတွေးကျဆင်းနေတဲ့ချစ်သွန်တွေကိုတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိတဲ့ဈေးကွက်တချို့ကိုတင်ပို့လိုက်တာကြောင့်မြန်မာချစ်သွန်ကနာမည်ပြနေတယ်လို့လဲချစ်သွန်လုံငင်းရှင်တူကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကဈေးကွက်အတွင်းမှာချစ်သွန်ဒီတပိတ်တာကို3000ကနေ3500ကျပ်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို3200ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ်။ ရန်ကုန်ပြည်နယ်ကုန်စည်တိုင်းရဲ့စက်တင်ဘာ26ရက်နေ့ထုတ်ပြန်ချက်အရစိတ်ဖြူရှယ်တပိတ်တာကို2900ကျပ်ပေါက်ဈေးရှိနေပြီးစိတ်ဖြူလက်ချော်ကတော့တပိတ်တာကို2500ကျပ်ဝန်းကျင်ပေါက်ဈေးရှိနေတာဖြစ်ပါတယ
်။မိုးစပါးရည်ညိုစည်းကြောင့်စပါးဈေးမြင့်မတက်ဖြစ်နေပါတယ်။မိုးစပါးရည်ညိုစည်းကိုပြင်ပစပါးပေါက်ဈေးတက်လျှော့ပြီးတတ်မှတ်ထုတ်ပြန်လိုက်တာကြောင့်လက်ရှိစပါးဈေးကွက်ကမငြိမ်မသက်ဖြစ်နေရလို့တောင်သူတွေကပြောပါတယ်။ပြပမိုးစပါးဈေးကွက်မှာအနည်းဆုံးစပါးတင်းတရာကို15သိန်းကနေ16သိန်းအထိဈေးစဖွင့်ထားချိန်မှာမြန်မာနိုင်ငံစံစပါးတင်းကျု MRF ကငစိမ့်နဲ့အမထစပါးကို13သိန်းကနေ15သိန်းအေယာမင်းအေယာပရိသာနဲ့အေယာဝရီပေါ်ဆန်းကို16သိန်းကနေ18သိန်းရှီဝူပေါ်ဆန်းကို18သိန်းကနေ30ကျပ်ဈေးနဲ့ရောင်းချရမယ်လို့စတိမာလ19ရက်နေ့မှာအတိပေးထုတ်ပြန်ခဲ့တာဖြစ်ပါတယ
်။ကျွန်တော်တို့တကတော့အစင်းနေပြောင်းဘာဖြစ်လို့လဲဆိုတော့အခုစပားတောင်းသူတွေတကားပေါ်မဲ့လာကြမှာသူတို့ကသူတို့ကသူတတ်မှတ်ချက်နဲ့ဈေးတတ်မှတ်ပြီးတော့ကြတာသူတို့တတ်မှတ်တာဘောနော်ဒီဈေးရတယ်သူတို့ကဒီတောင်းသူတွေတွေထဲမှာပေါ်မဲ့လာတယ်ဒီလားလေးပဲသူတို့တတ်မှတ်တာအောင်ပေးသေးအောင်မယ်။အနောက်လာမယ်ဆက်နလာပိုင်းတလာပိုင်းအဲနောက်ပိုင်းလာရရောက်ပြီဆိုရင်သူတို့ဒီကုန်းလေးလက်ထဲမှာစပားရောက်သွားပြီဆိုရင်သူတို့ကမထိန်ချုံနိုင်တော့ဘူး။အဲ့တော့တောင်းသူတွေတကဒီဈေးနဲ့အစင်းနေပြောင်းကျွန်တော်တို့ကတော့ဘလို့ပြောလဲကိုရှိတယ်လေသူတို့တက်မဲ့တဲ့ဈေးနေရာလဲကျွန်တော်တို့ကမကိုက်ဘူးဆိုတော့ကျွန်တော်မယောင်းဒီတိုင်းပဲကိုရှိရဥစားလေးပဲလမ်းပြီးကျွန်တော်တို့ထည့်ထားမယ်ဟိုဘာဖြစ်လို့ဆိုတော့သူတို့လက်ထဲရောက်သွားရင်ဒီဈေးနှုန်းကသူတို့ကစားမှာပဲလေကစားမှာပဲဦးအဲ့ဒါဆိုကျွန်တော်တို့ကအစင်မပြေလို့ကြမယောင်းကိုလက်ထဲရှိတဲ့စပါးလေးပဲနီလမ်းပြီးတော့ကျွန်တော်တို့လမ်းထားမယ်အဲ့လိုပဲစိတ်ပူကြတယ်ဟုတ
်တောင်သူတွေအနေနဲ့လေတေဤကကိုစပါး85တင်းထွက်ရှိပြီး16တင်းဈေးရမှသာ5တင်းချက်ခန့်အကျိုးမြတ်ခံစားရမှာဖြစ်ပါတယ်။တေကကိုစပါးတင်း50တာထွက်ပြီး15သိန်းဈေးနဲ့သာရောင်းရပါက5000ကျပ်တာအမြတ်ရရှိတော့မှာဖြစ်တဲ့အတွက်လေငါးစနစ်နဲ့လောက်ကန်ရသူတွေဟာအရှုံးနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံစံစပါးတင်းကျုပ် MRF ရဲ့ဥက္ကဋ္ဌဦးရဲမင်းအောင်ကတော့စပါးဈေးနှိမ့်နေချိန်မှာတောင်သူဘက်ကငှက်ကြည့်ရသလိုစပါးဈေးမြင့်တက်ချိန်မှာလည်းစားသုံးသူပြည်သူဘက်ကငှက်ကြည့်ရတယ်လို့ဆိုပါတယ်။
အဒီနေရာမှာတော့ခုနပြောလို့တောင်သူလယ်သမားတွေရဲ့ကုန်ကျစရိတ်တွေကျွန်တော်တို့အများကြီးထည့်သွင်းစဉ်းစားပါတယ်။တေကအထွက်နှုန်းတွေထည့်သွင်းစဉ်းစားပါတယ်။ကျွန်တော်တို့ကဖြစ်တဲ့ဖြစ်ထိုက်တဲ့ဈေးနှုန်းကိုကျွန်တော်တို့ professional body တစ်ခုအနေနဲ့ကျွန်တော်တို့ဒါထုတ်ပြန်ပေးခြင်းဖြစ်ပါတယ်။ကျွန်တော်တို့စံစဘာကဏ္ဍသည်ဈေးနှုန်းနှိမ့်ချနေတဲ့အချိန်မှာတောင်သူလယ်သမားရဲ့အကျိုးကျေးဇူးကိုကြည့်ရပါတယ်။ဒါပေမဲ့ဈေးနှုန်းမြင့်နေတဲ့အချိန်မှာတော့ကျွန်တော်တို့စားသုံးသူတွေကိုကျွန်တော်တို့ကြည့်ရပါတယ်။ကြည့်ပြီးတော့ပါကျွန်တော်တို့ဒါကြီးစင်ဆောင်ရွက်ပေးရတဲ့အနေအထားဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာစံစဘာကိုစံပြိုးထုတ်လုပ်တဲ့တောင်သူအခုရေဒါ၄တန်းလောက်ရှိပါတယ်။စံစဘာကိုစားသုံးနေတဲ့ပြည်သူတို့ကကျွန်တော်တန်း50ဝန်းကျင်ရှိပါတယ
်။လက်ရှိမှာစစ်ကောင်စီကစဘာကိုမိမိတို့တပ်ဆိုင်ရာတိုင်းနယ်ပြည်နယ်အတွင်းမှာပဲရောင်းချရမယ်လို့သတ်မှတ်ထားပြီးနေကျော်တည်သူတွေကိုအရေးယူမယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်ကြောင့်တပ်တန်းတို့မိုးစဘာတွေကိုစတင်ရိတ်သိမ်းနေကြတဲ့ဧရာဝတီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းမှာစပါးစီကမောက်ကမဖြစ်ကုန်တာကြောင့်ကြိုက်ရောင်းကြိုက်ဝယ်ဈေးခေါ်နေကြတယ်လို့လည်းကုန်တွေတချို့ကပြောပါတယ
်အခုဆက်ပြီးစက်တင်ဘာလ20ရက်ကနေ28ရက်နေ့အထိဈေးကွက်တွေအသက်ကျနိုင်ပြီဖြစ်သွားတယ်လေယာထွက်ကူပြီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဒေါ်လာငွေလဲနှုန်းရွက်ချလာတာနဲ့အတူပို့ကုန်မဲ့ပေးဈေးတွေလည်းဆက်ကျဆင်းနေပါတယ်ဒီကရက်စတိမန်22ရင်းနေမှာမက်ပေ FAQRC တတန်ကို26,300,000ကျပ်ထိစံချိန်တင်အမြင့်ဆုံးဈေးကိုရောက်ရှိခဲ့ပြီးနောက်26ရင်းနေမှာတော့25,400,000ထိပြန်ကျဆင်းလာပါတယ်။ချစ်ပိုင်တွင်တတန်ကို7,000,000ဝန်းကျင်ကျဆင်းလာတာပါ။အိန္ဒိယဆိုရာကမက်ပေတူလခွေကတ်တက်ထားတာကိုတက်တန်ထက်တူလိုက်တဲ့အတွက်အိန္ဒိယမှာလည်းမက်ပေဈေးကျဆင်းသွားတယ်လို့ကုန်သည်တွေကပြောပါတယ်။
ပြောင်းဈေးကဆက်ကျဆင်းနေပါလေဈေးကွက်ထဲပြောင်းတက်ဝင်ရောက်မှုများနေပေမဲ့ပြပတင်မှုမှုနေပြီးဈေးအေးနေရဖြစ်ပါလေမန္တလေးကုန်စည်တိုင်းဈေးကွက်မှာစက်တင်ဘာ28ရက်နေ့ကပြောင်းဖူးပမာက54ပိတ်တာဝင်တိုက်ကို9500ကျပ်ရှမ်းပြောင်းဖူးကတော့9300ကျပ်ကနေ9400ကျပ်အသီးသီးပေါင်းစည်းရှိနေပြီးတဲ့အကူ2000ကနေ2500ကျပ်အထိတပတ်အတွင်းဈေးထက်မှန်ကျဆင်းလာတာပါလက်ရှိမှာထိုင်းနိုင်ငံကိုတင်မမှုမရှိတော့သလိုတရုတ်ဘက်ကလည်းဝယ်ယူမှုနည်းနေရာကြောင့်ဈေးကျဆင်းနေရာဖြစ်တယ်လို့ကုန်တယ်တချို့ကသုံးသပ်ပါတယ်
ကလဘဲကတော့ဈေးကွက်ထဲလက်ကျဲယူနေနေပြီဖြစ်တာကြောင့်ဈေးအနှဲငယ်ပြတ်တလာပါတယ်။စက်တင်ဘာ29ရက်နေ့ကမန္တလေးဈေးကွက်မှာကလဘဲဖြူရီဗီတူက95.25ပိတ်တဝန်းတအိမ်ကို2,690ချက်။ကလဘဲဖြူရီ V7 ကတအိမ်ကို2,900ချက်။ကလဘဲထိုင်ဝင်က56.15ပိတ်တဝန်းတအိမ်ကို2,620ချက်ကနေ2,640ချက်ကလဘဲ929က56.15ပိတ်တောင်ဝင်တဲ့အိမ်ကို2,900ချက်အတီးတီးပေါက်သေးရှိနေပါတယ်။တစ်ဖက်အတွင်းကလဘဲဖြူရီ V2 ကတအိမ်ကို2,000ချက်။ကလဘဲထိုင်ဝင်က9,000ကနေ6,000ချက်။ကလဘဲ929ကတအိမ်ကို3,000ချက်အတီးတီးမြင့်တက်လာတာတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတို့ကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင
်။ The Farmers Time Media ဝိုင်းတော်သားတွေတင်ဆက်ခဲ့တာဖြစ်ပါတယ်မြတ်။အခုတော့ကဘာမှာအပူချိန်တွေမြင့်နေလို့သဘောဘေးဒဏ်တွေပိုးကြုံနေရတဲ့အခြေအနေသတင်းဆောင်မှကြည့်အောင်ပါဗျ။တရုတ်၊တရကီ၊အိန္ဒိယ၊ဂျပန်နဲ့ဥရောပပါဝင်အမေရိကန်ပြည်ထောင်စုမှာရောအပျက်စီးတန်ဖိုးကြီးမားလာတဲ့ရေကြီးရေလျှံမှုတွေအပူလှိုင်းတွေနဲ့ရင်ဆိုင်နေရပါတယ်။ကဘာအပူချိန်တွေမြင့်တက်လာရင်ဆိုးရွားပြင်းထန်လာတဲ့သဘောဘေးဒဏ်တွေနဲ့ပိုးကြုံရလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးနေချိန်မှာပဲအခုလိုအခြေအနေမျိုးတွေပေါ်ပေါက်နေတာပါ။ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်များ
။မြေပြိုရာ၊ရေကြီးရာ၊မိုးခေါင်ရေရှားရာစတဲ့သတင်းတွေဟာနေ့စဉ်လိုကြားလာနေရတဲ့သတင်းတွေဖြစ်လာပါတယ်။အိန္ဒိယနိုင်ငံမြို့တော်ဒီလီနဲ့နိုင်ငံမြောက်ဖက်ဆူမာမိုးသည်းချမ်းပြီးတော့ရေကြီးနေတာမှာနယူးဒီလီကဂျမနာမြင့်ရဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုတက်လာပြီးတော့မြို့ထဲပေ900လောက်အထိရေဝင်လာတယ်လို့အစိုးရကထုတ်ပြန်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမိုးသည်းထအောင်မယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။ရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်အခြေခံအဆောက်အုံတွေနဲ့လန်တရာတွေပျက်စီးခဲ့ရပြီးလူသားစင်နဲ့ချီသေးဆုံးခဲ့ရပြီးပါပြီ။နိုင်ငံမြောက်ဖျားမှာလည်းမိုးသည်းထတဲ့အတွေ့ Base River မြင့်ရရှမ်းပြီးဖျားကျောင်းတွေနဲ့လူနေအိမ်တွေပါရေမြုပ်ကုန်ပါတယ်။
So as the planet warms, one of the things that changes in the atmosphere.
ကဘာပေါ်မှာအပူချိန်တွေမြင့်တက်လာတဲ့အခါလေထုထဲမှာအဓိကပြောင်းလဲလာတာကတော့လေထုအဆိုထိုင်းစားကိုထိန်းထားနိုင်တဲ့အတိုင်းအတာဖြစ်ပါတယ်။ပင်လယ်ရေထုပူနွေးလာတဲ့အခါရေတွေကအငွေ့ပြန်ပြီးလေထုထဲရောက်လာပါတယ်။ဒါကြောင့်ငွေ့ရေဖွင့်မှုလည်းပိုများလာပါတယ်။သဘောကတော့မိုးများလာတာဖြစ်ပါတယ်။လေထုထဲမှာငွေ့ရေဖွင့်မှုတိတ်များလာတဲ့အခါမိုးသည်းထန်စွာရွာသွန်းတက်ပါတယ်။အဲ့လိုမိုးရွာလာပြီဆိုရင်ဆက်ပြီးမိုးများလာမယ်သဘောပ
ါတရုတ်နိုင်ငံတောင်ပိုင်းကပြည်နယ်တချို့မှာမိုးသည်းထန်ပြီးတော့ရေကြီးတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးပြည်သူတောင်းနဲ့ချီဘေးလွတ်ရာတိမ်ရှောင်နေရခြင်းစဘာအများဆုံးထွက်ရာတောင်ပိုင်းတခြားပြည်နယ်တချို့မှာတော့ပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရပါတယ်ဇူလိုင်လဒုတိယပတ်အတွင်းအပူချိန်က40ဒီဂရီဆဲလ်ဆီယပ်အထိရောက်လာမယ်လို့တရုတ်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ဒါကြောင့်စဘာအထွက်နှုန်းနဲ့သီးနှံအရေးအတွေ့အပေါ်ထိခိုက်လာနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းပါတယ
် Unfortunately we are on a path to more global warming
ကမ္ဘာကြီးထပ်ပြီးပူနွေးလာမဲ့လမ်းကြောင်းပေါ်ကျွန်တော်တို့သွားနေတာကတော့စိုးရိမ်စရာပါလေထုထဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေဆက်ပြီးထုတ်လွတ်နေမယ်ဆိုရင်ကမ္ဘာကြီးလည်းပူတဲ့ပူလာတော့မှာဖြစ်ပါတယ်ဒါဆိုရင်တော့လေထုထဲမှာရေကိုရေငွေ့ပမာဏလည်းတိုးလာပြီးမိုးလေထပ်ပြီးတော့များလာအောင်မှဖြစ်ပါတယ်။ဒါကြောင့်ဖန်လုံးအိမ်ထုတ်လွှတ်မှုနဲ့ပတ်သက်ပြီးအပြောင်းလဲမလုပ်သမျှဒီတက်မကဆိုးရွားပြင်းထန်တဲ့အပူလှိုင်းတွေမိုးသည်းထန်မှုတွေကြုံရအောင်မှဖြစ်ပါတယ်
။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာလည်းမိုးသည်းထန်မှုကြောင့်ရေကြီးမြေပြိုရာကလန်တရာတွေလူနေအိမ်ယာတွေပျက်စီးပြီးလူအသက်တွေပါဆုံးရှုံးနေရတာပါ။ရမ်မူကနေရီဗာမြစ်ရေတက်ပြီးတော့လန်တရာတွေလည်းပျက်စီးနေတာကိုဒေသန္တရသတင်းဌာနတွေမှတွေ့နေရပါတယ်။ဥရောပဖက်မှာတော့အာဖရိကတိုက်ကလိုအပူချိန်မျိုးနဲ့ကြုံတွေ့နေရတယ်လို့သတင်းတွေမှာရေးပါတယ်။အီတလီ၊စပိန်အပါအဝင်ဥရောပနိုင်ငံတချို့မှာနေ့အပူချိန်က40ဒီဂရီဆဲလ်ဆီယပ်ကိုရောက်နေတာပါ။အရှေ့အလယ်ပိုင်းနိုင်ငံတွေမှာတော့လက်ရှိအပူချိန်က50ဒီဂရီဆဲလ်ဆီယပ်ဝန်းကျင်ကိုရောက်နေပါတယ်။တချိန်တည်းမှာပဲအမေရိကတိုက်တော်မှာလည်းစံချိန်နဲ့အပူချိန်မြင့်တက်နေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုနဲ့အပူချိန်မြင့်တက်မှုတွေတပြိုင်တည်းကြုံနေရပါတယ်။
what's happening now, the increases in temperature that we're seeing, the extreme rainfall that we're seeing, the heat waves that we're seeing, that's not
အခုလက်ရှိကျွန်တော်တို့မြင်တွေ့နေရတဲ့အပူချိန်မြင့်တက်မှုတွေမိုးသည်ထန်တာတွေအပူလိုင်းတွေဟာ El Niño ကြောင့်ဖြစ်လာတာတော့မဟုတ်ပါဘူး။ငကူကလေးကဖြစ်ပေါ်လာတဲ့အပူချိန်မြင့်တက်မှုကြောင့်ဖြစ်တယ်လို့ရာသီဥတုကြောင့်လည်းအနည်းငယ်ပါပါတယ်
နိုင်ငံနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေနိုင်ငံအရှေ့ဘက်ကင်ယိုရာမော်ကဖလော်ရီဒါပြည်နယ်အထိပြင်းထန်တဲ့အပူဓာတ်နဲ့ကြုံနေရပါတယ်အပူချိန်ဟာအမိုးကုန်းကြီးလိုရွေ့ရှားနေပြီးတော့ပိုးပြီးတော့ကျယ်ပြန့်လာနေတယ်လို့ပညာရှင်တွေကပြောပါတယ်အရီဇိုနာပြည်နယ်မှာဆိုရင်ဒီအပူချိန်က38ဒီဂရီအထိရောက်နေတာသတင်းနပတ်ကြော်ထိရောက်လာပါပြီ1984ခုနှစ်တုန်းကတော့18ရက်ဆက်တိုက်အပူချိန်အမြင့်ဆုံးစံချိန်ကိုရောက်ခဲ့ဖူပါတယ်ဒီတော့အတွင်းမှာပဲကုလသမဂ္ဂရဲ့ဥသူရာသီဆိုင်ရာဆွေးနွေးပေါ်မှာတော့ကမ္ဘာပုံနှိမ်မှုအမြင့်တက်လာနေတာကိုထိန်ချုပ်နိုင်ရေးသက်ဆိုင်ရာအစိုးရတွေနဲ့ဖလုံအိမ်တက်ငွေအများဆုံးထုတ်လွှင့်နေတဲ့လုပ်ငန်းကဏ္ဍအားလုံးကိုဖိတ်ခေါ်ထားပါတယ
် Many many times before the phase down of
ဒီငရေကကျွန်တော်တို့အချင်းချင်းအခါခါပြောခဲ့တယ်လို့ပါပဲရုပ်ကျင်းလောင်စာထုတ်ယူသုံးစွဲမှုကိုရှော့ချရေးကရှောင်လွဲလို့မရတော့ပါဘူးဒါမဖြစ်မနေဆောင်ရွက်မှရတော့မယ်ကျွန်တော်တို့ရဲ့တာဝန်ဖြစ်လာပါပြီ။ဝယ်လိုအားဘက်ကရောရောင်းလိုအားဘက်ကပါပါဝင်လာအောင်ချင့်ကပ်ပြီးပေါင်းဆက်ဆောင်ရွက်ရမှာဖြစ်ပါတယ်
။ဖလုံအိမ်တက်ငွေထုတ်လို့မကြောင်းကပပုံနေမှုအချိန်တက်လာတာဖြစ်တဲ့အတွက်ကြောက်မိသူရင်နန်းတဲ့တဘာဝတက်ငွေတို့လိုရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုရှော့ချရေးဝိုင်းဝန်းဆောင်ရွက်လာတာလည်းရှိပါတယ်။ဥရောပဖက်မှာတော့ရုပ်ကျွင်းလောင်စာထုတ်ယူမှုက20ရာခိုင်နှုန်းရှိနေချိန်မှာနေစွမ်းအင်လေစွမ်းအင်စတဲ့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူသုံးစွဲမှုကပြီးခဲ့တဲ့2022ခုနှစ်ထဲမှာ 22.3 ရာခိုင်နှုန်းအထိတက်လာပါတယ်။ဖလော်ရီဒါတက်ငွေထုတ်လုပ်မှုလျှော့ချရေးဝိုင်းဝန်းဆောင်ရွက်နေပေမဲ့2023ဇူလိုင်လအစောပိုင်းမှာပဲ1880နောက်ပိုင်းဆက်မှုခေတ်ဦးကာလကမ္ဘာဖြန့်မြတ်အပူချိန်ထက် 1.5 ဒီဂရီကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်မိန်တက္ကသိုလ်သိပ္ပံပညာရှင်တွေနဲ့ဥရောပသမဂ္ဂရဲ့ကိုပါနီကပ်စ်ဥဒုရာသီစောင့်ကြည့်ရေးဌာနကလက်တလောပြောဆိုထားပါတယ်။ကျွန်မနာမောပါ
ဥရုယာသီနဲ့အနာဂတ်ကမ္ဘာစီစဉ်မှာနန်းလောင်ကတင်ပြခဲ့တာပါ VOA မေရီတန်ကထုတ်လွှင့်တဲ့စီစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုတယ်ဆိုလို့ရှိရင်ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bamis@voanews.com ဖြစ်ပါတယ်အခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြပေးပါအောင်များ
အမေရိကန်အစိုးရအတုံးစိတ်ဘတ်ဂျက်အတွက်ရေဒို45ရက်စာခွင့်ပြုဖို့အဆိုကိုစနေနေ့ကအောက်လွတ်တော်မှာမဲခွဲရာထောက်ခံမဲ335မဲကန့်ကွက်မဲ62မဲနဲ့အတည်ပြုလိုက်နိုင်ပါတယ်။ဒါကြောင့်အစိုးရလုပ်ငန်းတွေရပ်တန့်မဲ့အရေးယာယီရှောင်ရှားနိုင်မဲ့အလားအလာရှိလာပါတယ်။အောက်လွတ်တော်မှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုအထက်လွတ်တော်မှာအတည်ပြုဆုံးဖြတ်ချက်ရယူပြီးသမ္မတကလက်မှတ်ထိုးခဲ့ရင်အတည်ဖြစ်လာမှာဖြစ်ပါတယ်။ဒါကြောင့်အစိုးရဘတ်ဂျက်45ရက်စာရတော့မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ Empire of Light မူသားရပြည်နေတဲ့ Empire လို့တရုတ်အစိုးရကစနေနေ့ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရုတ်ဟာဒေါ်လာသန်းထောင်နဲ့ချီအကုန်ချခံပြီးကမ္ဘာအနှံ့မကန်တဲ့သတင်းတွေကိုဖြန့်နေတယ်လို့အမေရိကန်အစိုးရကဆွဆွဲခဲ့ပြီးနောက်အခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။El Niño သမုဒ္ဒရာရေစီးကြောင်းနဲ့ဆက်စပ်တဲ့ရာသီဥတုဖြစ်စဉ်ကြောင့်အိန္ဒိယနိုင်ငံမှာ2018ခုနှစ်နောက်ပိုင်းမွေးအချိန်အနည်းဆုံးရွာသွန်းပြီးခဲ့တဲ့ဩဂုတ်လဟာရာစုနှစ်တစ်ခုကျော်အတွင်းအချောက်သွေဆုံးကာလဖြစ်တယ်လို့အိန္ဒိယအစိုးရပိုင်းမိုးလေဝသဌာနကစနေနေ့ကထုတ်ပြန်ပါတယ်ဒီတွင်ထုတ်လွှင့်မှုတန်ဖိုး3ထရီလန်ကျော်လောက်ရှိတဲ့အိန္ဒိယမှာစိုက်ပျိုးရေးမြေချောင်းအင်းအိုင်နဲ့ရေတိုလောင်မှုပမာဏကိုမုတ်တုံမိုးရေကနေအဓိကရရှိတာဖြစ်ပါတယ်ကက်သလစ်ဘာသာဝင်ရဲ့အကြီးအကဲပေါ်ဟမ်မင်းကြီးဖရန်စစ်ဟာကာဒီနယ်ယဟန်အမတ်20ပါးကိုစနေနေ့ကအသက်ခံလိုက်ပါတယ်။အဲ့ဒီအထက်မှာဗာတီကန်နန်းတော်ရဲ့အဓိကကျသူတွေပါဝင်သလိုကက်သလစ်ကျောင်းတော်အတွင်းပြုပြင်ပြောင်းလဲမှုတွေနဲ့သူ့ရဲ့အမွေအနှစ်ကိုခိုင်ခံ့စေမဲ့နယ်ပယ်ဒေသကသူတွေလည်းပါဝင်ခဲ့ပါတယ်။ကာဒီနယ်အသစ်တွေထဲမှာဗာတီကန်ကအယူဝါဒရေးရာရုံးရဲ့အကြီးအကဲအသစ်လည်းဖြစ်တဲ့ကာဒီနယ်ဖီတာမန်နျူအယ်ဖာနန်ဇယ်လည်းပါဝင်ပါတယ်
။ကိုဇော်မိုးကျော်ကသတင်းအချင်းချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubey Alter တို့ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် View Website YouTube နဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်။ VOA American အတိုင်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစီခင်ဗျာ။တောတာရှင်နေတဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းတောကခတ်သိမ်းရှင်းရှင်းပြီးကျန်းမာရွှင်လန်းကြပါစီခင်ဗျာ။ကျွန်တော်ကတော့ညီငယ်ပThis program.